Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ10ရက်ကြာသပတေးညပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်ပါဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရာသီဥတုဆရာသဘောတူညီချက်တရရရှိဖို့တတ်မှတ်ထားတဲ့အချိန်48နာရီတောင်မကျန်တော့တဲ့အချိန်မှာပဲကိုဇယ်ရီပြင်သစ်နိုင်ငံမှာပြင်းထန်ဆွေးနွေးနေပါတယ် Republican Party ရဲ့ American သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့ Donald Trump ဟာအစ္စရေးနိုင်ငံသွားမဲ့ခီးစဉ်ကိုရွှေ့ဆန်းချောင်းကျင်းညားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တည်ငြိထိုင်တဲ့သူကျင်းညားပေးမှာပါ
ကောင်းပါပြီရှင်ဖန်ဆီးခံရတဲ့အကြောင်းသားတွေကျန်းမာရေးအခြေအနေဆိုးဝါးနေပေမဲ့ထိရောက်တဲ့ကုသမှုမရတဲ့အကြောင်းနဲ့ပတ်သက်ပြီးဘက်ကသများအဖွဲ့ချုပ်ရဲ့ပြောခွင့်ရသူကအခုလိုပြောပါတယ
်။ရန်ကုန်စီးရုံကြီးကနေပြီးတော့ဒီကွန်မန်ဆန်တို့ဘာလို့လဲလာတွေ့ရော။တွေ့ပြီးတော့သူ့ကိုကျန်းမာရေးဝန်ကြီးနိုင်ညီကြားချက်ကနေပြီးတော့နော်ဒီဒီရဲမှာရှိတဲ့အစိုးတော်ဘက်ကိုတာဝန်ပေါင်း
ကိုအောင်နေပိုင်မှာပြည်စုံကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်။ဒါအပြင်လွှတ်တော်နာယကဒူရဥရွှေမန်းပါဝင်တခြားလွှတ်တော်ခေါင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါက်အဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ကြတဲ့အကြောင်းမြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကနေကာကွယ်စောင့်ရှောက်ဖို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကအမေရိကန်ဒေါ်လာ17.8သန်းတင်ပို့စီမံကိန်းစတင်လိုက်တဲ့အကြောင်းနဲ့မြန်မာရေလုတ်သားတွေဘင်္ဂလားဒေ့ရှ်ရေပိုင်နဲ့တည်းတည်းဝင်ရောက်မှုနဲ့ဖန်ဆီးခံရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ကကြေညာပေးပါဦးရှင
်။ရာသီဥတုဆရာသဘောတူညီချက်တည်းရရှိဖို့တတ်မှတ်ထားတဲ့အချိန်48နာရီတောင်မကျန်တော့တဲ့အချိန်မှာပဲနိုင်ငံပိုင်း196နိုင်ငံကကိုယ်စားလှယ်ပြည်ထောင်နိုင်ငံပဲရစ်မြို့မှာအပြင်းထန်ဆွေးနွေးနေပေမဲ့လိုအပ်တဲ့ငွေကြေးနဲ့ရည်မှန်းချက်တွေပြည့်မီရေးမှာတော့အဟန့်အတားတွေရှိနေစေဖြစ်ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့29မျက်နှာပါသဘောတူညီချက်မူကြမ်းထဲမှာတော့စီးရဲတဲ့နိုင်ငံတွေအတွက်ချမ်းသာတဲ့တိုင်းပြည်တွေကတာဝန်ယူဖို့ကိစ္စကလည်းအဓိကမိကုံးတစ်ခုဖြစ်နေပါဝင်နေတာပါဝင်ကွဲလွဲချက်တွေအများပြားရှိနေတာကိုလည်းတွေ့မြင်ခဲ့ကြရတာပါ။အဓိကအခြေတင်ဖြစ်နေတဲ့ကိစ္စတွေထဲမှာတော့စက်မှုထွန်းကားတဲ့ခေတ်ကာလမတိုင်ခင်ရှိနေခဲ့တဲ့ကမ္ဘာပူချိန်ထက်အများဆုံးနှစ်တူပြီးထက်ပိုမတက်အောင်ထိန်းထားဖို့ကြိုးစားတဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေကတောင်းဆိုနေကြတဲ့သတ်မှတ်ချက်တွေလည်းပါဝင်ပါတယ်။စက်မှုထွန်းကားတဲ့နိုင်ငံကြီးတွေကတော့ကြောင်မီးသွေးနဲ့ဇီဝလောင်စာတွေပေါ်မှာဆက်လက်အားထားနေကြရဆဲဖြစ်ပြီးကမ္ဘာပူချိန်ကိုတော့ 1.5 ဒီဂရီထက်ပိုမတက်အောင်ထိန်းထားဖို့လည်းတိုက်တွန်းနေကြတာပါ
Republican Party ရဲ့ American သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့ Donald Trump ကဣသရေးနိုင်ငံခီးစဉ်ကိုရွှေ့ဆိုင်းလိုက်ကြောင်းကြေညာပါတယ် American သမ္မတဖြစ်လာပြီးတော့မှခီးစဉ်အတွက်အချိန်စရာကိုဣသရေးဝန်ကြီးချုပ် Benjamin Netanyahu နဲ့ပြန်ညှိမယ်လို့ပြောဆိုခဲ့တာပါ American ပြည်ထောင်စုတဲ့ Muslim တွေဝင်ရောက်ခွင့်ယာယီပိတ်ပင်တားမြစ်ထားဖို့အဆိုပြုချက်အပေါ်ဣသရေလလက်ဝဲလက်ရာဥပဒေပြုအမတ်တွေစန့်ကျင်ကန့်ကွက်တာခံရချိန်မှာပဲဘီလီယံနာတတိယ Trump က Twitter Internet လူမှုကွန်ရက်ကနေမှတ်ချက်ပေးပြောဆိုခဲ့တာဖြစ်ပါတယ် Republican ကိုယ်စားလှယ် Trump ဟာဣသရေဝန်ကြီးချုပ်နေတန်ယာဟုနဲ့ဒီဇင်ဘာလ28ရက်နေ့တွေ့ဆုံဖို့စီစဉ်ထားတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲသတင်းတွေထွက်ပေါ်ခဲ့တာပါအတိုက်အခံအများစုအပါအဝင်ကိုယ်စားလှယ်နေရာ120ရှိတဲ့ဣသရေလွှတ်တော်3ပုံ2ပုံလောက်ရှိတဲ့အမတ်30ခုနှစ်ယောက်လောက်ကတော့ Trump အနေနဲ့သူ့မှတ်ချက်ကိုပြန်မယုံမသိမချင်းတွေးဆမှုတွေမလုပ်ဖို့လက်မှတ်ရေးထိုးတိုက်တွန်းထားပါတယ
်။အကြမ်းဖက်သမားဖြစ်တန်ရရှိသူတွေရှိနေလိမ့်မယ်လို့ယူဆပြီးလိုက်လံရှာဖွေနေတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအာဏာပိုင်တွေကလွန်ကျွန်ရေးတရီပြည့်ချက်အစဉ်တွန်းမြင့်လိုက်ပါတယ်။ပြည်ထောင်နိုင်ငံပဲရစ်မြို့မှာနိုဝင်ဘာလ17ရက်နေ့ကအကြမ်းဖက်တိုက်ခတ်ခံရမှုနဲ့ဆက်နွယ်ပြီးဆွစ်ဇာလန်ဘ ਹੁ စုကတာဝန်ရှိသူတွေရရှိထားတဲ့သတင်းချက်လက်တွေအရစောင့်နေတာဖြစ်တယ်လို့လည်းလွန်ကျွန်ရေးအာဏာပိုင်ကပြောပါရတယ်။ဂျနီဗာမြို့ကုလသမဂ္ဂရုံးချုပ်ဝင်ဝါမှာဆက်စနက်ကင်လွန်ကျွန်ရေးတွေစောင့်ချက်နေတယ်လို့မြို့ရင်းလမ်းမတွေပေါ်မှာလည်းရဲလွန်ကျွန်ရေးတွေပို့တိုးချထားပါရတယ်။ပြည်ထောင်နိုင်ငံမှာပြီးခဲ့တဲ့လတိုင်းတိုက်ခိုက်မှုအတွင်းမှာတော့လူပေါင်း130လောက်သေဆုံးပြီး350ကျော်ထိခိုက်ဒဏ်ရာတွေရခဲ့ကြတာပါ။
ဆော်ဒီအာရေဗျနိုင်ငံကဆီးရီးယားသဘုံအဖွဲ့တွေရဲ့တွေ့ဆုံဆွေးနွေးပွဲဟာတိတ်ကိုအပြုသဘောဆောင်တဲ့အနေအထားမျိုးတွေ့ရပေမဲ့ဒီဆွေးနွေးပွဲကနေငြိမ်းချမ်းရေးဆွေးနွေးပွဲတစ်ခုကိုရက်သက်မှစီစဉ်ဖို့စောလွန်သေးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်ကကုလသမဂ္ဂရာသီဥတုဆရာညီလာခံရဲ့ပြင်ပမှာဒီကနေ့မှပဲနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီပြောဆိုခဲ့တာဖြစ်ပါတယ်။ နယူးယောက်မြို့မှာဆွေးနွေးပွဲတစ်ခုဖြစ်မြောက်ရေးစီစဉ်နေတယ်လို့ဝန်ကြီးကယ်ရီကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်အတိအကျမတ်တ်မှတ်ရသေးပေမဲ့ဆော်ဒီအာရေဗျမှာပြုလုပ်တဲ့ဆွေးနွေးပွဲကတော့ဒီအချိန်ထိတိတ်ကိုအပြုသဘောဆောင်တဲ့အနေအထားမျိုးမှာရှိတဲ့အကြောင်းညီလာခံကနေထွက်ပေါ်လာမဲ့ရလဒ်တွေကိုစောင့်ကြည့်ဖို့လိုသေးတဲ့အကြောင်းနဲ့ကုလသမဂ္ဂရဲ့ကမကဋ္ဌပြုမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တစ်ခုခက်မြန်မြန်ပေါ်ပေါက်လာရေးဥတီချက်အတိုင်းအားလုံးကဆောင်ရွက်နေတယ်လို့ယူဆတဲ့အကြောင်းဝန်ကြီးကယ်ရီကပြောဆိုခဲ့ပါတယ်ဆော်ဒီအာရေဗျနိုင်ငံရီယက်မြို့တော်မှာပြုလုပ်တဲ့ဆီးရီးယားအတိုက်ခံတို့ရဲ့ဆွေးနွေးပွဲကတော့ဆီးရီးယားဆိုရနဲ့ငြိမ်းချမ်းရေးကမ်းလှမ်းပြောဆိုမှုမတိုင်ခင်တပ်ပေါင်းစုတစ်ခုဖွဲ့စည်းနိုင်ရေးချိုးပန့်မှုဖြစ်ပါတယ်တောက်ကြနေအထိချက်ပေါက်မဲ့ညီလာခံမှာတော့အနောက်နိုင်ငံတွေကထောက်ခံပေးထားတဲ့ဆီးရီးယားအမျိုးသားညွန်ပေါင်းအဖွဲ့ကကိုယ်စားလှယ်တွေအစ္စလာမ်မစ်တပုံအဖွဲ့တချို့ကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့လကဗီယက်နာမှာကျင်းပခဲ့တဲ့နိုင်ငံပေါင်း20ပါညီလာခံမှာတော့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်အစိုးရနဲ့တပုံအဖွဲ့တွေကြားဇန်နဝါရီလ1ရက်နေ့နောက်ဆုံးထားဆွေးနွေးကြဖို့သတ်မှတ်ထားတဲ့ငြိမ်းချမ်းရေးအစီအစဉ်တစ်ခုကိုသဘောတူခဲ့ကြပါတယ်ရှင်။
VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာဝိုင်းစီစဉ်ရဲ့ကြာသာပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါဗျ။ဂျွန်နီရှားနိုင်ငံမှာ2011ခုနှစ်လူမှုအုံကြွားမှုနောက်ပိုင်းဒီမိုကရေစီထူထောင်ရေးအတွက်ကူညီကြိုးပမ်းပေးခဲ့တဲ့ဂျွန်နီရှား National Dialogue Quartet ဖွဲ့ဟာဒီကနေ့မှာပဲ2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခဲ့ပါဗျ။ဂျွန်နီရှားလူ့သမားသမဂ္ဂတွေစစ်မှုလုပ်ငန်းကုံသွေးရေးနဲ့လူ့ခွင့်ရေးဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ဒီမိုကရေစီလူရှားမှုညွန်ပေါင်းဖွဲ့ကနော်ဝေးနိုင်ငံအော်စလိုမြို့မှာစုလက်ခံရယူခဲ့တာပါ။တပ်ပြည်မှာအာဏာရှင်ဆိုးရွားကိုဖျောက်ချခဲ့ပြီးတဲ့နောက်အများပါဝင်ခွင့်ရနိုင်မဲ့ဒီမိုကရေစီစနစ်ထူထောင်ရမှာပြပြသားသားဆောင်ရွက်ခဲ့တယ်လို့လည်းနိုဘယ်ဆုရွေးချယ်ရေးကော်မတီကဒီကနေ့ဆုချီးမြှင့်တဲ့အချိန်မှာပြောဆိုခဲ့ပါတယ်။ဂျူနီရှာမှာအာရန်နွေလှူရှာမှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မတိမငြိအခြေအနေတွေပေါ်ပေါက်လာလိမ့်မယ်လို့ယူဆခဲ့ကြပေမဲ့ကော့တက်ညင်မောက်ဖွဲ့ကအခြေအနေကိုကြောင်းဝင်ထိန်းသိမ်းကူညီနိုင်ခဲ့တယ်လို့လည်းအော်တိုဘာလာနဲ့ဆုကျင်ညာစင်မှာနိုဘယ်ကော်မတီကပြောဆိုထားတာပါ။ကော့တက်ဖွဲ့မှာတော့ဂျူနီရှာထူထောင်ရေးလှုပ်သမားတမကဂျူနီရှာစစ်မှုကုံသွေးရေးနဲ့လက်မှုလုပ်ငန်းအသင်းဂျူနီရှာလူခွင့်ရေးဖွဲ့ချုပ်နဲ့ဂျူနီရှာရှင်းနေများဖွဲ့တို့လည်းပါဝင်ပါတယ်။နိုဘယ်ဆေးပညာယူပဗီရာဓာတုဗီရာစာပေနဲ့စီးပွားရေးဆုတွေကိုတော့ဆွေဒင်နိုင်ငံစတော့ဟ ோம் မြို့မှာဒီကနေ့ပဲဆက်လက်ကြီးမြင့်သွားမှာလည်းဖြစ်ပါတယ်
။ဒီကနေ့ဒီဇင်ဘာလ10ရက်နေ့ကြာသာပတေးနေ့မှာခြားရောက်တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့ကိုကမ္ဘာတစ်လွှာကျင်းပနေချိန်မှာပဲလွတ်လပ်ရေးတရားမျှတမှုနဲ့ငြိမ်းချမ်းရေးတို့ကိုအာမခံပေးနိုင်ဖို့အခက်ခဲတွေစိန်ခေါ်ချက်တွေအများအပြားရှိနေသေးတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမြင့်ကြီးကသတိပေးပြောဆိုလိုက်ပါတယ်။နိုင်ငံတကာအခွင့်အရေးအခြေခံစံနှုန်းတွေကိုချမှတ်ပေးနိုင်ခဲ့တဲ့တမိုင်းဝင်ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရေးကြီးညာစရန်ကို1948ခုနှစ်ဒီကနေ့မှာကုလသမဂ္ဂထွေထွေညီလာခံကြီးကအတည်ပြုနိုင်ခဲ့တဲ့နေ့ကိုအထိမ်းအမှတ်ပြုတဲ့အနေနဲ့နိုင်ငံတကာလူ့ခွင့်ရေးနေ့အဖြစ်ဒီကနေ့ကိုသတ်မှတ်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်၅စုအတွင်းအခက်အခဲပြဿနာတွေနဲ့ကြုံတွေ့ရချိန်မှာအခွင့်အရေးတွေကိုလေးစားလိုက်နာအသိအမှတ်ပြုစေရေးအတွက်လူ့အခွင့်အရေးကြီးညာစရန်နဲ့နောက်ဆက်တွဲသဘောတူညီချက်တွေဟာတိတ်ကိုအရေးပါခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာအီရီယတ်အယ်ဟူဆိန်ကပြောဆိုခဲ့ပါတယ်။လူ့လက်ခွင့်ကိုလေးစားမှုကအလုံးစုံငြိမ်းချမ်းရေးလုံခြုံရေးနဲ့ဖွံ့ဖြိုးရေးတို့အတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့လဲဗီဒီယိုကနေပြောဆိုထားတဲ့ကြီးညာချက်ထဲမှာကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးကထပ်လောင်းပြောဆိုထားပါတယ်။ဒီနေ့နိုင်ငံတကာလူ့ခွင့်ရေးနေ့အခမ်းအနားတွေမှာတော့1996ခုနှစ်ကအတည်ပြုခဲ့ကြတဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုထုံးတမ်းစင်လာအခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်နဲ့အရက်သားနဲ့နိုင်ငံရေးအခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုလူမှုစိတ်ဝင်စားမှုပိုရလာအောင်ကုလသမဂ္ဂတာဝန်ရှိသူတို့ကဆောင်ရွက်နေကြပါတယ်။လူသားအလုံးတို့အတွက်အခြေခံလွတ်လပ်ခွင့်ကိုအာမခံပေးနိုင်ဖို့နဲ့လူ့ခွင့်ရေးကိုအကာအကွယ်ပေးနိုင်ဖို့လူ့ခွင့်ရေးနေမှာကျွန်တော်တို့ထပ်ပြီးဂရုကဝတ်ပြုကြရအောင်လို့လဲကုလအတွင်းရေးမှုချုပ်ဘန်ကီမွန်ကထပ်လောင်းပြောဆိုထားပါတယ်ရှင်
။ဒီနိုင်ငံမှာတရားဝင်မှတ်ပုံတင်မထားတဲ့ဘာသာရေးဖွဲ့စည်းကိုဆက်လက်နှိမ့်နေတဲ့လက္ခဏာတစ်ခုဖြစ်ခရီးယံဖျားကြောင်းတစ်ချောင်းကိုပိတ်ဖို့အာဏာပိုင်တွေကအမိန့်ထုတ်လိုက်ပါတယ်။မှတ်ပုံတင်မထားတဲ့ဘာသာရေးဖွဲ့စည်းတွေထဲမှာအကြီးဆုံးဖြစ်တဲ့ကိုချိုးပြည်နယ်ဂွန်ရမ်းမြို့က ေါ်ရှုဖျားချောင်းကိုဒီသတင်းပတ်တင်မှာပဲအာဏာပိုင်တွေဝင်ရောက်စီးနှင်ပြီးပိတ်ပစ်ဖို့ညွှန်ကြားခဲ့တာပါဖျားချောင်းကတော့ဒီကနေ့မှာပဲတရားဝင်ပိတ်လိုက်ရပြီဖြစ်တဲ့အကြောင်းလဲအကြီးဆုံးသတင်းဟုတ်ဆရာတော်စူတီယန်ဖူဆူက VOA ကိုပြောပါတယ်မိဘမဲ့တွေမကျန်းမာသူတွေတက်ကြီးရွယ်တွေပါဝင်အကူအညီလိုတဲ့သူတွေအတွက်ပရိုက်တာလုပ်ငန်းတွေကိုအဓိကထားလုပ်ကိုင်နေတဲ့ဖျားချောင်းပိတ်လိုက်ရတာအကြောင်းတော်တော်များများမကျေမနပ်ဖြစ်နေတယ်လို့လည်းသူကပြောပါတယ်ဖျားချောင်းပြန်ဖွင့်ခွင့်ရအောင်ဥပဒေကြောင်းရဲ့ကြိုးပမ်းသွားမယ့်အကြောင်းလည်းပြောဆိုခဲ့တာပါဖျားချောင်းမှာဥပုသ်ဆောင်ဝတ်ပြုဖို့လူပေါင်း200နီးပါးစုဝေးနေချိန်ဗုဒ္ဓနေမင်းနဲ့ပိုင်းမှာပဲရဲတပ်ဖွဲ့ဝင်ဒါဇင်နဲ့ချီရောက်လာပြီးဝင်ရောက်စီးနှင်းခဲ့တာဖြစ်ပါတယ်ရဲတွေကဖျားချောင်းနဲ့မှာမွေနောက်ရှာဖွေပြီးတရားရုံးရဲ့အမိန့်စာမပါပဲစတူဒီယိုတန်ချက်ဆက်တွေလူညုံရေးကင်မရာတွေကိုလည်းသိမ်းဆီးသွားတယ်လို့ဖျားချောင်းတက်သူတချို့ကVideo ကိုပြောပါတယ်တင်းဟုတ်ဆရာတပါဖြစ်တဲ့ရန်ဝါကိုတော့ဖျားเจ้าလူညုံရေးကင်မရာမှတ်တမ်းနဲ့ပေးဖို့ညှင်းဆန်တဲ့အတွက်ဖမ်းဆီးလိုက်တယ်လို့လျှို့ဝှက်ချက်လက်တွေပေါက်ကြားခဲ့မှုနဲ့ဖျားเจ้าလာသူတယောက်လည်းနောက်ပိုင်းမှာအဖမ်းခံခဲ့ရတယ်လို့တင်းဟုတ်ဆရာတော်စူတီယန်ဖူဆူကပြောဆိုခဲ့ပါတယ
်မြောက်ကိုရီးယားခေါင်းဆောင်ခင်ချုံအုံးကသူ့အစိုးရအနေနဲ့ Hydrogen ဘုံးကိုအောင်မြောင်တည်ဆောက်နိုင်ခဲ့ပြီလို့ထုတ်ဖော်ပြောဆိုပါတယ်မြောက်ကိုရီးယားနိုင်ငံဟာစွမ်းအားဖြင့်နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုဖြစ်ပြီးနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုခိုင်ခိုင်မာမာကာကွယ်နိုင်ဖို့အတွက်ကိုယ်တိုင်တည်ဆောက်ထားတဲ့နျူကလ িয়ার ဘုံးနဲ့ဟိုက်ဒရိုဂျင်ဘုံးတို့ကိုအသုံးပြုဖို့အစဉ်သင့်ဖြစ်နေပြီလို့မြောက်ကိုရီးယားခေါင်းဆောင်ရဲ့ပြောဆိုချက်ကိုကိုကားပြီးနိုင်ငံပိုင်သတင်းဌာန KCNA ကဒီကနေ့ကြေညာပါတယ်မြို့တော်ပျုံယမ်ကသမိုင်းဝင်ဖြောင်ချွန်တော်လန်ရေးပြတိုက်ကိုတွားရောက်ခဲ့တဲ့အတော်အတွင်းမြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောဆိုခဲ့တာဖြစ်တယ်လို့လဲ KCNA သတင်းဌာနကကြေညာပါတယ်။တာမိုနျူကလ িয়ার ဘုံးလို့လဲသိကြတဲ့ Hydrogen ဘုံးဟာနျူကလ িয়ার ကိုအခြေခံထုတ်လုပ်ထားတာဖြစ်ပြီးအစင်းမြင့်ဤပညာတွေနဲ့တိဆောက်ထားတာကြောင့်နျူကလ িয়ার ဘုံးထက်ပိုပြီးအင်အားပြင်းထန်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ပြောဆိုသလို Hydrogen ဘုံးရှိနေပြီဆိုတာကိုတက်တည်ပြနိုင်မဲ့အထောက်အထားမရှိသေးဘူးဆိုပြီးတောင်ကိုရီးယားထောက်လှမ်းရေးအေဂျင်စီတာဝန်ရှိသူတို့ကပြောဆိုတဲ့အကြောင်းတောင်ကိုရီးယားယုံဟပ်သတင်းဌာနကဖော်ပြပါရယ်မြောက်ကိုရီးယားနိုင်ငံဟာ2006 2009နဲ့2013ခုနှစ်တို့မှာမြေအောက်နျူကလ িয়ার စမ်းသပ်မှု3ချိန်ပြုလုပ်ခဲ့တာကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တင်းကျပ်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုနဲ့အရေးယူခံထားရတာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကအဓိကလေဆိပ်တစ်ခုမှာတာလီဘန်စစ်သွေးကြွတွေအလုံးရင်းနဲ့ဝင်ရောက်တိုက်ခတ်မှုမနေ့နောက်ပိုင်းမှာဆုံးသတ်ခဲ့ပြီးတေဆုံးသူရေထွေးက50လောက်ထိတိုးလာတယ်လို့လည်းအာဖဂန်တာဝန်ရှိသူတွေကပြောပါရယ်ကန္ဒါဟာလေဆိပ်မှာအင်ဂါနီစော်ဘိုင်စတင်ဖြစ်ခဲ့တဲ့တိုက်ခတ်မှုတွင်အရသာ38ယောက်စစ်သား10ယောက်နဲ့ရဲတပ်ဖွဲ့ဝင်2ယောက်တေဆုံးတဲ့ကြောင်းအာဖဂန်ကာကွယ်ဝန်ကြီးဌာနကဒီကနေ့ပဲပြောဆိုလိုက်တာပါတိုက်ခတ်မှုမှာပါဝင်ခဲ့တဲ့တာလီဘန်စစ်သွေးကြွတွေကနောက်ဆုံးတစ်ယောက်ကတော့စီးနင်းတိုက်ခတ်မှုတွေစတင်ပြီး24နာရီကျော်ကြာအချိန်မှာပဲအသေးဖမ်းဆီးမိခဲ့တဲ့အကြောင်းလဲကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ကြေညာချက်ကဖော်ပြထားပါတယ်မြောက်အတ္တလန္တစ်စာချုပ်ဖွဲ့နီတိုတပ်ဖွဲ့တွေပါဝင်စစ်ကြေးဆိုင်စခန်းတစ်ခုလည်းရှိနေတဲ့လေဆိပ်ကိုတော့အာဖဂန်လူမျိုးတပ်ဖွဲ့ဝင်တွေယူနီဖောင်းတွေဝတ်ဆင်ထားပြီးလက်နက်ပစ္စည်းကိုကယ်ဆောင်ထားတဲ့တေခံဘုံးခွဲသူတွေဝင်ရောက်တိုက်ခတ်ခဲ့ကြတာပ
ါထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်လွင်ဦးနယ်မှတင်ပြထိုက်တို့ကြေညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အရင်ဦးဆုံးအနေနဲ့နိုင်ငံနဲ့ပြည်သူတွေရဲ့ဂုံတိုက်ခါမြင့်မားဖို့အတွက်ရွေးကောက်ပွဲရလာတဲ့အညီနောက်သက်တမ်းလွှတ်တော်ခေါ်ယူဖို့ညှိနှိုင်းစည်းဝေးကျင်းပတာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်နာယကသူရဥွှေမန်းကပြောလိုက်ပါတယ်။ပြည်ထောင်စုလွှတ်တော်နာယကသူရဥွှေမန်းပါဝင်တခြားလွှတ်တော်ခေါင်းဆောင်တွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌဒေါ်ဆန်းစုကြည်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပြီးညှိနှိုင်းစည်းဝေးကျင်းပခဲ့ကြတာပါ။ဒီအကြောင်းကိုအောင်ကတင်ပြထားပါတယ်ရှင်။
ပထမအကြိမ်လွှတ်တော်သက်တမ်းဟာ2016ခုနှစ်ဇန်နဝါရီလကုန်မှကုန်ဆုံးမှဖြစ်တာကြောင့်ဒုတိယအကြိမ်လွှတ်တော်သက်တမ်းအတွက်ကြိုတင်ညှိနှိုင်းအစည်းအဝေးကိုအခုလိုကျင်းပတာပါလွှတ်တော်ရဲ့ဂုဏ်သိက္ခာနိုင်ငံရဲ့ဂုဏ်သိက္ခာမြန်မာရေးအတွက်တာဝန်ရှိသူတွေအနေနဲ့မြင့်မြတ်တဲ့စိတ်ထားနဲ့လှုပ်ဆောင်သွားဖို့လိုအပ်ကြောင်းပြည်ထောင်စုလွှတ်တော်နာယကသူရဦးရှိမန်းကအစည်းအဝေးမှာအခုလိုပြောပါတယ်ကျွန်တော
်နိုင်ငံရဲ့ဂုဏ်သိက္ခာဘယ်လိုဖြစ်နေလဲဆိုတာဒီလိုသာရနိုင်ငံဆိုတာကောင်းမွန်တာဒီစီကတော့တကယ်ညာနဲ့တကယ်ပဲတကယ်ပဲတတ်တယ်
နိုဝင်ဘာ19ရက်နေ့ကသူရဦးရွှေမန်းနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးနောက်ထုတ်ပြန်ကြေညာထားတဲ့သဘောတူညီချက်အစိတ်ပိုင်းတရက်ကိုအခုလိုအကောင့်ထဲပေါ်လာဖြစ်ပြီးနိုင်ငံရေးအနှစ်သာရပါဝင်ကြောင်းကိုလည်းသူရဦးရွှေမန်းကပြောပါရယ် ပြည်သူ့လွှတ်တော်တက်တန်းတရရဲ့ပထမကျင်းပုံမှန်စည်းဝေးကိုအထွေထွေရွေးကောက်ပွဲကျင်းပတဲ့နေ့ရက်ကစလို့ရပ်ပေါင်း90အတွင်းခေါ်ယူရမှာဖြစ်တယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာပါဒီကနေ့အစည်းအဝေးမှာနောင်လွှတ်တော်အတွက်ကိုယ်စားလှယ်တွေရဲ့လုံခြုံရေးတက်ခိုနေထိုင်ရေးစတဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ပြည်သူ့လွှတ်တော်ယုံတာဝန်ရှိသူတဦးကအခုလိုပြောပါတယ
်ဟိုလွှတ်တော်ပုံမှန်လွတ်တော်မစားခင်စီဝေးခေါ်တဲ့တိုင်ဟိုပို့ဆောင်ရေးအဖွဲ့ပါပါတယ်။နောက်ပြီးတော့ဟိုကျွန်တော်တဲခိုနေထိုင်ရေးအတွက်ဟိုနေပြီးတော့စီဝင်သားရေးကော်မတီကပါပါတယ်။လုံးညုံရေးအတွက်ဟိုပြည်ထဲရေးရလည်းပါတာပေါ့နော်
။နိုဝင်ဘာ10ရက်ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အပြတ်သက်အနိုင်ရခဲ့ပြီးတဲ့နောက်ဒုတိယအကြိမ်လွှတ်တော်လုပ်ငန်းတွေစတင်ဖို့အတွက်အခုလိုအစည်းအဝေးကျင်းပတာပါ။ပြည်အောင်စစ်လွှတ်တော်နာယကသူရဦးရှိမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခေအောင်မြင့်တို့နဲ့ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဘိုးအလုံးမှုဆောင်တွေဖြစ်ကြတဲ့ဦးဝင်းမြင့်ဒေါက်တာဇော်မြင့်မောင်တို့ကဒီညီနိုင်အစည်းအဝေးကိုတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။
ကိုအောင်တင်ပြချက်ဖြစ်ပါရဲ့ရှင်ခုဆက်လက်ပြီးတော့မြန်မာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကနေကာကွယ်စောင့်ရှောက်ဖို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဆွီဒင်ဖင်လန်နိုင်ငံတို့နဲ့ပူးပေါင်းပြီးအမေရိကန်ဒေါ်လာ 17.8 သန်းတန်ဖိုးရှိတဲ့သုံးနှစ်တာတိုးချဲ့စီမံကိန်းကိုဒီကနေ့စတင်လိုက်ပါတယ်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေကအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကနေကာကွယ်စောင့်ရှောက်တဲ့အပိုင်းမှာလိုအပ်ချက်တွေအများကြီးရှိနေတယ်လို့မြန်မာနိုင်ငံ UNFPA ရဲ့ကြားမအခြေပြုအကြမ်းဖက်မှုညှိနှိုင်းရေးမှူးကပြောပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတောက်မမမြင့်ခိုင်ကတင်ပြထားပါတယ်ရှင
်ကချင်ရှမ်းရခိုင်စတဲ့ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုအကူအညီပေးတာတွေရှိပေမဲ့အမျိုးသမီးတွေရဲ့လိမ်ပိုင်းဆိုင်ရာနဲ့မျိုးဆက်ပွားကျန်းမာရေးနဲ့ဆက်စပ်တဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုခြံလှပ်ထားကြတာများတာကြောင့် UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဆွီဒင်ဖင်လန်နိုင်ငံတို့နဲ့ပူးပေါင်းပြီးအမျိုးသမီးတွေကိုအကြမ်းဖက်မှုတွေကနေအကာအကွယ်ပေးနိုင်မဲ့ဒီစီမံကိန်းကိုစတင်လိုက်တာဖြစ်တယ်လို့မြန်မာနိုင်ငံ UNFPA ရဲ့ကြားမအခြေပြုအကြမ်းဖက်မှုညှိနှိုင်းရေးမှူးမမီမီသိန်းအောင်ကပြောပါတယ
်စင်ကာပူဒီစီမံမှာတော့ပေါ့နော်ဟိုအမတို့ဒီ IDP population ကိုလည်းဒီဝင်းချီကြောင်းနေဆိုင်ရတယ်ဒီမှာရှိကြောင်းနေဆိုင်ရတယ်ဒီပဲအမတို့ဒီ website တွေစဉ်းစားတဲ့အချိန်မှာခါလီချရင်တော်တော်များများပါဆန်နေတော့အမျိုးသမီးတွေနဲ့ဆက်ဆိုင်နေပေါ့နော်အမျိုးသမီးတွေတတိဆက်တယ်လို့တဲ့ဝန်ဆောင်မှုအစုအစံနေတယ်ဆိုရင်ဒီလိုကိစ္စကြီးဖြစ်လာလို့ရှင်ဝန်ဆောင်မှုတွေရောက်ပြည်ရတယ်ရန်နေတယ်ရန်နေတဲ့အချိန်မှာတော့ပြီးတော့အမျိုးသမီးတွေကိုယ်နိုင်ကြတယ်ဒီလိုစမ်းသပ်ခံရတဲ့အချိန်မှာသူဖြစ်လာတဲ့ပြဿနာပါလဲဆိုတော့ဘယ်ဟုသွားပြီးဘာလုပ်ရမလဲမသိဘူးကိုယ်လုံးကျနေကိုယ်တည်းဒီဟာဒီကိစ္စကြီးဖြစ်လာလို့ရှင်ဆက်မရေးရာခြိကြိုင်နိုင်တာကြီးရှိတယ်ပေါ့ဥရေရာရောင်းစားမှုရှိလို့ကျနေဒါပေမဲ့ဒီဝန်ဆောင်မှုကြီးကဘယ်လိုဘယ်လိုပေးနေမှာလဲမသိဘူးဖြစ်နေအမတို့ဘက်ကအခုဒီသူတို့ကိုဒီလိုဝန်ဆောင်မှုကြီးပေးနေရတဲ့သူတို့စိတ်ကမမလုံးမကြုံဖြစ်နေရကြောင်းနဲ့နောက်တစ်ခါသူတို့ကလိုအပ်တဲ့ဝန်ဆောင်မှုကြီးဆက်မရေးဝန်ဆောင်မှုကြီးဖြစ်တဲ့အတွက်သူတို့စိတ်ချဟိုဆက်မဆက်ရှင်နဲ့ဘဝတစ်ခုကိုပိုင်ဆိုင်နိုင်လို့ဆိုတော့အမတို့ဘက်ကအများကြီးခြိကြိုင်အောင်ဆက်ဖို့ပြင်နေတာလေ
ဒီစီမံကိန်းကနေတဆင့်မျိုးဆက်ပွားကျန်းမာရေးစောင့်ရှောက်မှုကိုကြည်ကြဲပြင်းပြန်လှုံ့ဆော်တော်မှာဖြစ်ပြီးအမျိုးသမီးတွေအာဓမ္မပြုကျင့်ခံရမှုရဲ့နောက်ဆက်တွဲအနေနဲ့အရေးပေါ်ကျန်းမာရေးအထောက်အကူပေးဖို့မြစ်သိမ့်ဆွေးနွေးပညာပေးမှုတွေကို UNFPA ရဲ့မိတ်ဖက်အဖွဲ့အစည်းတွေအမျိုးသမီးစင်တာတွေကနေတဆင့်အကူအညီပေးသွားမှာဖြစ်တယ်လို့ UNFPA ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီစီမံကိန်းကနေတဆင့်အမျိုးသမီးတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုပွင့်ပွင့်လင်းလင်းဆွေးနွေးနိုင်မဲ့လုံခြုံတဲ့ဝန်ကျင်တစ်ခုဖန်တီးပေးနိုင်ဖို့မျှော်လင့်သလိုအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလျှော့ချဖို့ရက်ရွာနဲ့အမျိုးသားတွေရဲ့ပူးပေါင်းပါဝင်မှုလိုအပ်တယ်လို့မမီမီသိအောင်ကဆိုပါတယ
်။ကျွန်တော်တို့ကဒီဟိုဒီစံသပ်မှုကိစ္စကိုလျှော့ချဖို့ဆိုရင်ကျွန်တော်တို့အမျိုးသမီးတွေဟိုပေါ့နော်။ဘလောက်ထိဖြစ်နေလဲဆိုတာသိဖို့အတွက်ကျွန်တော်တို့ကဝန်ဆောင်မှုတွေများများသိဖို့လို့ဝန်ဆောင်မှုတွေရှိမှာဘလောက်ထိဖြစ်နေလဲဆိုတာသိစားချက်ချက်ပေါ့နော်။နောက်တစ်ချက်ကအမားတို့ကဒီရက်ရွာပေါ့နော်။အမျိုးသားတွေရဲ့ပူးပေါင်းပါဝင်မှုလိုပါတယ်
။ပဋိပက္ခဖြစ်ပေါ်တဲ့ဒေသတွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုတိုင်တန်းတာရှိပေမဲ့လည်းအိမ်တွင်းအကြမ်းဖက်မှုတွေတိတိတသားတိုးလာတာကိုတော့သတိမထားမိကြဘူးလို့ Gender Equality Network ရဲ့ Director မမီစပယ်ဖြူကပြောပါတယ်
။ကျွန်တော်တို့ဒီပဋိပက္ခဖြစ်ပေါ်တဲ့ဒေသတွေမှာအထူးသဖြင့်ဒေသကြီးတွေမှာပေါ့နော်။တို့မှာအနာဂတ်ပြောင်းနေရပြီးတော့အဆင်မပြေတဲ့ remote အခြေအနေတွေနဲ့ရင်ဆိုင်နေရတာပေါ့နော်။အဲ့တော့ဒီဒေသကြီးတွေမှာ tension တွေကအများကြီးများပြီးတော့ကျွန်တော်တို့အိမ်ရင်းအကျန်းဖတ်မှုတွေစိတ်တတတာနဲ့တိုးမြင့်လာတာကိုတွေ့ရတယ
်။အမျိုးသမီးတွေအပေါ်အကျန်းဖတ်မှုတွေကိုလျှော့ချဖို့တရားဥပဒေစိုးမိုးမှုကအရေးကြီးတာမို့အစိုးရမှာတာဝန်ရှိတယ်လို့သူကအခုလိုဆက်ပြောပါတယ်
။ဟိုအရေးကြီးနေတာကနိုင်ငံတော်မှာဒီဥပဒေတွေမူဝါဒတွေနဲ့တရားဥပဒေစိုးမိုးရေးပြီးတော့အဲ့ဒီတရားမျှတမှုကိုအမျိုးသမီးတွေလက်လန်းမြင်နိုင်ဖို့ပေါ့နော်။အဲ့လာတွေဟာလေတစ်ဖက်မှာရှိရဲ့ လူတို့သိတဲ့ညာပေးလှူရှားမှုတွေလိုပဲအရေးကြီးတယ်လို့ကျွန်မပြောတယ်မယ်အကြမ်းဖက်မှုတွေဖြစ်တဲ့အခါမှာအဲ့ဒီအကြမ်းဖက်မှုကိုကျူးလွန်တဲ့သူတွေကိုကျွန်တော်ကဆီရရောက်ဖြစ်ပြီးအရေးယူတာမျိုးလည်းမရှိဘူးအကြမ်းဖက်ခံရတဲ့အမျိုးသမီးကိုလည်းပဲကျွန်တော်တို့ကလိုအပ်တဲ့ဝန်ဆောင်မှုတွေဘာမှမပေးနိုင်ဘူးဆိုရင်အကြမ်းဖက်မှုတွေကဘယ်တော့မှလည်းတက်တက်မှာမဟုတ်ဘူးပေါ့နော်
ပြည်ရင်းစစ်နယ်ပြည်ပခါရီကြောင့်မြန်မာနိုင်ငံမှာဥယျာဉ်ဆွန့်ခွာထွက်ပြေးနေကြတဲ့သူပေါင်း634,000ကျော်ရှိပြီးဒါဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာအများဆုံးဖြစ်ပါတယ်။ဒီအခြေအနေမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပြည်ပခါရီရဲ့အကျိုးဆက်ဖြစ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကြုံတွေ့နိုင်တဲ့အန္တရာယ်သိပ်များတယ်လို့ UNFPA ရဲ့ကြီးညာချက်ထဲမှာဖော်ပြထားပါတယ်ရှင်
။မမမြင့်ခိုင်သတင်းပေးပို့ထားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျန်းမာရေးဆိုးဝါးနေတာကြောင့်တာယာဝတီထောင်ကနေရန်ကုန်ဆေးရုံကြီးကိုပို့ပြီးဆေးကုသခံနေရတဲ့ចောင်းသားတွေဟာဆေးကုသမှုမပြီးခင်မှာပဲတာယာဝတီထောင်ကိုပြန်လည်ပို့ခံနေရပါတယ်။တစ်ဖက်မှာလည်းဖမ်းဆီးခံចောင်းသားတွေအတွက်ဆုတောင်းပွဲလုပ်နေတဲ့မုံရွာကဘက္ကဒចောင်းသားတွေဟာတရားစွဲဆိုခံနေရတယ်လို့ဘက္ကဒများအဖွဲ့ချုပ်ကပြောပါတယ်။ဒီအကြောင်း VOA သတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လွန်ခဲ့တဲ့6လကအင်အားသုံးဖမ်းဆီးစဉ်မှာရိုက်နှက်ခံထားရတဲ့ဒဏ်ဒီအပါအဝင်အကျဉ်းထောင်တွင်းမှာကျန်းမာရေးအခြေအနေတဖြည်းဖြည်းဆိုးဝါးလာနေတဲ့အတွက်ရန်ကုန်ဆေးရုံကြီးကိုပို့ပြီးတော့ဆေးဝါးကုသမှုခံနေရတဲ့ចောင်းသားတွေဟာအခုဆိုရင်အယောက်20ကျော်ရှိပြီဖြစ်ပါတယ်။အခုလောလောဆယ်ရန်ကုန်ဆေးရုံကြီးမှာ10ဦးကျော်ဆေးဝါးကုသမှုခံနေရဆဲဖြစ်ပါတယ်။ကြာသာပတင်းနေ့မှာတော့ဆေးဝါးကုသမှုခံနေရတဲ့ចောင်းသားတွေကိုအကျဉ်းထောင်ကိုပြန်ပို့ခံနေရတယ်ဆိုပြီးဘက္ကတများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကဆိုပါတယ
်။ရန်ကုန်ဆေးရုံ OD ကနေပြီးတော့ဒီကွန်မိုင်းဆန်တို့ဘာလို့လာတွေ့ရော။တွေ့ပြီးတော့ဒီတို့ကျမ်းစာဝင်ကြတဲ့ညီကြားချက်ကနေပြီးတော့နော်ဒီဒီရဲမှာရှိတဲ့ဒီတစုတဝက်ပေါ့နော်တစုတဝက်ကိုတာဝန်ထောင်ပြန်ဖို့မျိုးညီကြားချက်ရောက်လာပါတယ်ပေါ့နော်တို့စဉ်းစားတာမဟုတ်ဘူးဒါရီရဲ့လိုအပ်လို့ပြန်ဖို့ရမှာဆိုပြီးတော့တို့အဲ့လိုဆွေးနွေးကြဗျ။အဲ့ဒီတည်းမှာပေါ့နော်အခုပြန်လောက်လိုက်တဲ့တော်များပြီးတော့စေဝါကုသမှုတွေရောစစ်စစ်နေတဲ့လူတွေလည်းပါတယ်တစုတွေလည်းသေးကုန်နေသေးလည်းပါတယ်ပေါ့နော်အဓိကတော့ဒီစားဘလောက်ထိစေဝါကုသမှုလဲဆိုတာကိုဒီတော့ဟိုဘောနဆရာဝင်ရဲ့ဟိုဘော36မှာမူတည်ပြီးတော့စေုံစင်းရမှာပေါ့အထက်ကညီကြီးချက်ဖြစ်တဲ့တော့ဒီစားတဲ့ပုံစံမျိုးဖြစ်နေရပါမယ်အခုဒီမင်းလေးပြအပါဝင်ပေါ့နော်အဲ့ဒီဒီရောက်မှာကျွန်တော်တို့အဓိကဘာတွေ့ရလဲဆိုတော့ဥကောင်းကုန်ပေါ့နော်ဒီအုံနောက်အပေါ်ကဥကောင်းကုန်အမေပါဟိုခွဲအပ်သွားတဲ့သဘောမျိုးတွေ့ရတယ်ဒီကိုမြကြီးမှာပေါ့နော်အဲ့လိုမျိုးတွေ့ရတာမျိုးရှိတယ်ပေါ့နော်အဲ့တော့ဒါလည်းအခုစစ်စစ်ချက်ကထွက်ပြီးဆက်လက်ပြီးတော့စေကူသားမှုအတွက်အပိုင်းရတယ်ဒါဆက်သွားအောင်မင်းလေးတို့ဆိုရင်ဒီအခုလက်ရှိဒီအစာရင်နဲ့ပတ်သက်ပြီးတော့ဒီစစ်စင်းမှုတွေကဆက်လုပ်နေရတယ်ပေါ့နော်ဒီမှာစစ်စင်းမှုဆက်လုပ်နေရတယ်နောက်ဒီအခုမဟာမျိုးတို့အပိုင်းကဆိုရင်တော့မဟာမျိုးတို့ဒီဒီသူတို့အေရာနဲ့ပတ်သက်တဲ့စစ်စင်းမှုတွေကမပြည့်စုံဘူးဒါပေမဲ့သူတို့တော့ဆက်လိုက်ဝန်ကြီးဌာနရဲ့ instruction ထဲမှာတော့ပါတယ်ဆိုတော့သူတို့လည်းအထောင်ပြန်ရမယ်တော့ပါတယ်ပေါ့နော်
ပထမအတော့အနေနဲ့ចောင်းသား5ဦးပြန်ပို့ခံခဲ့ရတယ်လို့မနေ့ဖြန်မှာတော့ကိုအောင်မိုင်းဆန်းအပါဝင်ចောင်းသား3ဦးပြန်ပို့ဖို့စီစဉ်နေတယ်ဆိုပြီးចောင်းသားတွေကိုအကူအညီပေးနေတဲ့မအေးခိုင်ကဆိုပါတယ်
ပို့နေတာအခုကဒီနေ့900ဦးပို့လိုက်ပြီ3နာရီကားထွက်သွားပြီကိုပမောင်ဝင်းရယ်ကိုမျိုးရယ်ဝေရယ်ရိုးထက်ပိုင်ရယ်ကျော်စွာလင်းရယ်900မနေ့ဖြန်ရယ်ကိုအောင်မိုင်းဆန်းရယ်မင်းမင်းဆိုရယ်ဟန်နီကြီးရယ်အဲ့ဒါ3ဦးနေဒီမှာ
အကျဉ်းထောင်တွင်မှာကျန်းမာရေးလုံလောက်မှုအပြည့်အဝမရပဲပြန်ပို့ခံနေရသလို6လတာကာလအတွင်းမှာဆေးကုသမှုမရခဲ့တဲ့အတွက်ကူးစက်ရောဂါတွေအပါအဝင်ဖမ်းဆီးခြင်းကရိုက်နှက်ခံထားရတဲ့ဒဏ်တွေကြောင့်အာယုံကြောဆိုင်ရာရောဂါတွေအစာရင်နဲ့ကြောက်ကပ်စတဲ့ရောဂါတွေအပြင်ကူးစက်ရောဂါတွေပါခံစားနေရတယ်ဆိုပြီးကိုအောင်နေပိုင်ကဆိုပါတယ်
ဒီလိုမျိုးကရောဂါတွေကထောင်ထဲမှာလည်းဒီရှာစင်းကကုသမှုမရတဲ့ခါကျတော့အခုကလုံလောက်တဲ့ဆေးကုသမှုပေးဖို့ကျောင်းကပြည်ပြီးမှတရားရင်ဆိုင်တာဖြစ်တယ်မဟုတ်ရင်တော့ចောင်းသားတွေကိုចမ်းမာရေးအရာကိုចမ်းမာရေးရှုဆောင်ရာကိုငင်းမန်းလေးချက်နေလို့ကျွန်တော်မြင်တယ်ဗျာဒါကြောင့်ဟိုចမ်းမာရေးဆောင်ဆောင်မှုအဓိကလိုအပ်နေတဲ့အခြေအနေဖြစ်နေပေါ့အခုကတော့
ចောင်းသားတွေဖမ်းဆီးခံရတာ6လပြည့်အထိမ်းအမှတ်အဖြစ်မုံရွာမြို့မှာဆူတောင်းပွဲလုပ်ခဲ့တဲ့ចောင်းသားတွေလည်းကြာသာပတင်းနေ့မှာပဲတရားဆွဲဆိုမှုတွေခံနေရတယ်လို့လည်းဆက်ပြောပြပါတယ
်မုံရွာကသူကဒီအစင်တိုက်ပေါ့နော်ဒီတလားပြီတလားပြီတလားပြီတိုင်းတလားပြီတိုင်းမှာအများရန်ဒီမုံလာကဒီចောင်းသားတွေရဲ့ပြန်လွတ်ဖို့အတွက်ဘယ်ဟာမှစူတောင်းဝဲအများရန်လုပ်တယ်ပေါ့နော်အခုအဲ့စူတောင်းဝဲမှာအခြေခံပြီးတော့သူတို့ကနိုင်ငံတော်ဂျီနေစစ်ဆင်မှုနဲ့ဒီပုံမှန်ဆစ်ရှိပေါ့နော်ငါခန့်တဲ့ပုံမှန်ဆစ်ရှိတက်ပြီးတော့ဒီစူတောင်းဝဲမှာပါဝင်ရတဲ့ဥဆောင်သူ6ဦးကိုတရားစွဲထားတယ်လို့ကျွန်တော်အဲ့လိုကြားရတယ်ဗ
ျမြန်မာနိုင်ငံမှာတော့အပီပီဆိုင်ရာလူခွင့်ရေးနေ့ဖြစ်တဲ့ဒီဇင်ဘာလ10ရက်နေ့မှာတက်ကြွလှုပ်ရှားသူတွေကဖမ်းဆီးခံចောင်းသားတွေပြန်လွှတ်ပေးရေးပါဝင်လူအခွင့်အရေးဆုံးရှုံးမှုတွေနဲ့ပတ်သက်လို့ဤအမျိုးမျိုးနဲ့ဖော်ထုတ်ပြသပြောဆိုနေကြပါတယ်ဒီဇင်ဘာလ10ရက်နေ့မှာပဲအလုသမားရေးလယ်သမားရေးနဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူတို့အဖြစ်တဲ့ကိုသိန်းအောင်မြင့်ဟာ ထိတ်သိမ်းခံထားရတာတစ်နှစ်ပြည့်ပြီဖြစ်တဲ့အတွက်မန္တလေးအိုးဖို့အချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်ရှင်
။မအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။
ရရှိမြတ်မြအနိုင်ရမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်စန်းစုကြည်ဟာတနင်္ဂနွေအတိုင်းအတာနဲ့အမှိုက်ကောက်လှုပ်ရှားမှုတွေကိုလုံးကြဖို့ဆိုပြီးတော့သူ့ရဲ့လွတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ်လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကြတဲ့လှုပ်ရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲနောက်လူမှုအတိုင်းဝိုင်းကိုအခြေခံကြကြပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှုပ်ရှားမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါလဲအခုလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာဒီမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေ။
စနေနေ့ညဓာတ်ရိုက်လင်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့ဘင်္ဂလားဒေ့ရှ်ရေတပ်ကမြန်မာရေလောက်သား60နှစ်ယောက်ကိုသူတို့ရေပိုင်နဲ့အတွင်းတရားမဝင်ဝင်ရောက်ငါးဖမ်းမှုနဲ့ဖမ်းဆီးလိုက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာမှာဖော်ပြထားပါရယ်။ဒီဖမ်းဆီးရဟာ3ရက်ကြာခဲ့ပြီဖြစ်ပေမဲ့ဒီကနေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတစုံတရာအကြောင်းကြားတာမရှိသေးဘူးလို့မြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနကအစင်းမြင့်အရာရှိတဦးကပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
။ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်ရေတပ်ကသူတို့ရေပိုင်နဲ့အတွင်ကင်းတဲ့ဇင်မှာမြန်မာရေလုံသား62ဦးကို၅ဖမ်းလေ12စီးနဲ့အတူစိတ်မာတင်ကျုံအနီးမှာအင်္ဂါနေ့ညပိုင်းကဖမ်းဆီးရမိတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ရေတပ်ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The New Nation သတင်းစာကဖော်ပြထားတာဖြစ်ပါတယ်။ဖမ်းဆီးရမိသူတွေနဲ့ငါးဖမ်းလေတွေကို Cox Bazar KI Technaf Yes ခန်းကိုဗုဒ္ဓဦးနေကလွှဲပြောင်းလိုက်ကြောင်းလည်းဖော်ပြပါတယ်။မြန်မာရေလုံသား60ကျော်ဖမ်းဆီးရမိတဲ့သတင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့ကောင်စစ်ရေးရာဦးစီးဌာနခိတ္တညွှန်ကြားရေးမှူးချုပ်ဦးစိန်ဦးကအခုလိုဖြေဆိုပါတယ်။
လုံးလုံးစီတော့လေကျွန်တော်တို့ရှိကိုတရင်ဘာမှမဝင်သေးဘူးခင်ဗျာတန်ယုံကလည်းမဝင်သေးဘူးဒီဘက်ကလည်းအကြောင်းကြားတာမရှိသေးဘူးခင်ဗျာတခုခုဖြစ်ရင်တော့လေဘင်္ဂလားဒေ့ရှ်ကပဲဖြစ်ဖြစ်ကျွန်တော်တို့တန်ယုံကပဲဖြစ်ဖြစ်လေဒါကတန်ယုံကပဲဖြစ်ဖြစ်ဟိုကျွန်တော်တို့တိတိချင်းအကြောင်းကြားပါတယ်ခင်ဗျာပုံမှန်ကတော့နော်လုံးလုံးစီတော့ဒီနေ့ထိတော့ကျွန်တော်တို့တရားဝင်စာပေးပို့ပြီးတော့လေအကြောင်းကြားတာမရှိသေးဘူးခင်ဗျာအခုရန်ကုန်ရှိတဲ့ရန်ကုန်မှာရှိတဲ့ဘင်္ဂလားဒေ့ရှ်တန်ယုံကလည်းဘာမှအကြောင်းမကြားသေးဘူးခင်ဗျာ
ရခိုင်ပြည်နယ်ကဒေသခံတွေကတော့ကမ်းလွန်ပင်လယ်ပြင်ရေနက်ပိုင်းကိုငါးဖမ်းထွက်လေရှိတာဟာရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအများစုဖြစ်ကြောင်းပြောပါတယ်။လောလောဆယ်မောင်တော်ဒေသခံတယောက်ကိုစွတ်သွဲမေးမြန်းရမှာတော့သူတို့ဒေသဘက်ကငါးဖမ်းသမားတွေလည်းဒီသတင်းကိုမကြားသိရသေးကြောင်းပြောပါတယ်
။ဒီဘက်ကတော့မကြားဘူးတဲ့။ကမ်းလွန်ပင်အပြောက်လို့သိကြည့်လို့သူတို့တော့မသိဘူးလို့ဆိုတာ။
ဖန်စီရမိတဲ့ငါးဖန်းလေတွေငါးဖန်းပိုက်တွေနဲ့အတူငါးအမြောက်အများပါဝင်ကြောင်းဖန်စီရမိတဲ့ပစ္စည်းစုစုပေါင်းတန်ဖိုးကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသုံးတာကာငွေတန်100ကျော်ဘူးမြန်မာကျပ်ငွေနဲ့ဆိုတန်1500ကျော်ဘူးလောက်ရှိကြောင်းဘင်္ဂလားဒေ့ရှ်ရေတပ်ကခန့်မှန်းထားပါတယ
်ကိုမိုးစောတင်ပြချက်ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းသံလွင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ EDN အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို Radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို VOA Video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနေ့အင်္ဂလိပ်စာနဲ့မတ်ဂျေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ပါတယ်။ VOA အစီအစဉ်ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းပါရှင် VOA မြန်မာပိုင်းကြာတာပတိညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်မှာအပတ်စဉ်ခန္ဓာတွေဖြစ်တဲ့ကျန်းမာရေးခန္ဓာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုကြားဖို့ရှိပါတယ်။တိုင်းရင်းသတင်းလွှာမှာကြားမှာကတော့
တိုင်းနာလက်နက်ကန်ဖွဲ့အချင်းချင်းကြားမှာအဲ့လိုဖြစ်နေတဲ့ကိစ္စကအခုလာမယ့်အစိုးရတဲ့ဒီကြောင်ကြီးကိုကစုံတွေအထိခိုက်ပြနေတယ်လို့မြင်တယ်။အခုကပဲသူစပြီးပွားနေတယ်ဖြစ်ဖြစ်ပေါ့နော်
။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူပြောသွားတာပါ။အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုအရင်ဦးဆုံးတော့ကျမ်းမာရေခန္ဓာကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေခန္ဓာမှာနှခမ်းကွဲအာခေါင်ကွဲယောဂအကြောင်းတင်ပြပေးမှာဖြစ်ပါတယ်။မြန်မာအပါအဝင်အရှိတောင်အရှမှာနှခမ်းကွဲအာခေါင်ကွဲယောဂအဖြစ်များနေပြီးကုသမှုမယူရင်နောက်ဆက်တွဲပြဿနာတွေဖြစ်နိုင်တယ်လို့ကျမ်းမာရေပညာရှင်တွေကထောက်ပြနေကြပါတယ်။ဘာကြောင့်ဒီယောဂဖြစ်ရပြီးမဖြစ်အောင်ဘယ်လိုကာကွယ်တာနဲ့ပြန်ကောင်းအောင်ဘယ်လိုကုသနိုင်ပါလဲ။ဒီယောဂအကြောင်းသွားဘက်ဆန်ရဆေးတက်ကတူရင်ကုန်မြေရိုးနဲ့ကတွင်ခွဲစိတ်ကုပညာဌာနမှပါမောက္ခဒေါက်တာဝင်းနိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်โอเคပါမောက္ခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီနှခမ်းကွဲအာခေါင်ကွဲပေါ့ဆရာเนาะဖြစ်တာမြန်မာနိုင်ငံမှာအဖြစ်များလားဆရာကြီ
းမြန်မာနိုင်ငံမှာအဖြစ်များပါတယ်ကျွန်တော်တို့ဒီအရှေ့တောင်အာရှနိုင်ငံဒီမှာတော့ပို့ပြီးတော့အဖြစ်များတာကိုတွေ့ရတာပေါ့เนาะကျွန်တော်စစ်တမ်းနေရလေဟိုရှေ့တိုင်းနိုင်ငံဒီမှာပေါ့နော်ကလေး900ကနေပြီး900မွေးလို့ရှိရင်တယောက်မှနှခမ်းခွဲအာခေါင်ခွဲပါလာတယ်လို့ကျွန်တော်တို့တွေ့ရှိရပါတယ
်ဟုတ်ကဲ့ဆရာဒီနှခမ်းခွဲအာခေါင်ခွဲယောဂါဆရာကြီးအဓိကဘာကြောင့်ဖြစ်ရတာလဲ
အကြောင်းရင်းတစ်ခုရဲ့တဲ့မျိုးမျိုးသောအကြောင်းရင်းများအကြောင်းဖြစ်တာပေါ့နော်အဲ့တော့ကြများသောအဖြစ်မျိုးဗီဇာကြောင့်လည်းဖြစ်တာပေါ့နော်မျိုးဗီဇာကြောင့်ကျွန်တော်20ရာခိုင်နှုန်းလောက်ကမျိုးဗီဇာကြောင့်ဆိုပြီးတွေ့ရှိရပါတယ်ကျန်တဲ့အားတွေကတော့မိခင်ကြောင့်ပေါ့နော်ဥပမာဒီကကိုဝင်ဆောင်ချိန်မှာအာဟာရချို့တဲ့တာတို့ဒါကြောင့်မလို့နှခမ်းခွဲအာခေါင်ခွဲတဲ့စီးပွားရေးနှိမ့်ချတဲ့လူတွေမှာဖြစ်တာပို့ပြီးတော့တွေ့ရတာပေါ့နော်အာဟာရချို့တဲ့တာနောက်မိခင်ကစိတ်ဖိစီးမှုများတာနောက်တစ်ခုကကိုဝင်ဆောင်ချိန်မှာစစ်လေအရက်တောက်တာပေါ့နောက်တစ်ခုကဒေသအင်္ဂါချုံရင်းစီတဲ့ဆေးတွေတောက်မိတာပေါ့နော်ကိုဝင်ဆောင်ချိန်မှာဒါမှမဟုတ်လေဓာတ်ရောင်ကြီးတင်တာပေါ့နော်ဓာတ်ရောင်ကြီးပြီးခံရတာဒါမှမဟုတ်လို့ရှိရင် virus infection ပေါ့ကူးစက်ခံရတာဒါမှမဟုတ်လေအသက်ကြီးမှကိုဝင်ဆောင်တာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီမျိုးရိုးဗီဇကိုတော့ကာကွယ်ဖို့ခက်ပေမဲ့ခုနကဒီမိခင်ကနေတဆင်ပေါ့နော်ဟာရချုပ်တဲ့တာပါဝင်အဲ့လိုကိစ္စမျိုးတွေကတော့ဆက်ရေအစုံတရာကာကွယ်လို့ရနိုင်တယ်လို့ပြောလို့ရတာ
ဟုတ်ကဲ့ခင်ဗျာအဲ့ဒီချိန်မှာမိခင်ကကိုဝင်ဆောင်ခြင်းအတွင်းမှာအဲ့လိုလေအဟာရဟိုမချုပ်တဲ့အောင်ပေါ့နော်အဟာရပြည့်ဝအောင်စားဖို့လိုတယ်စိတ်ဖိစီးမှုတွေရှိခဲ့လို့ရှိရင်လည်းအဲ့ဒါတွေပြည့်ပြောင်းဖို့လိုတာပေါ့နော်နောက်တစ်ခုကအဲ့ဒီချိန်မှာကလေးတရေသားကိုပြက်စီတဲ့ဆေးတွေပေါ့နော်အမှန်ကိုယ်ကပြနေတဲ့အိုဂျီပေါ့နော်ဒီကနေ့တာဖွားဆရာဝန်ကိုပြရတယ်ဆိုလို့ရှိရင်လည်းအဲ့ဒီဆရာဝန်ပေးတဲ့ခြေတွေကိုပဲကိုကတောက်ဖို့ပေါ့နော်။ကျန်တဲ့ဟာတွေတောက်မယ်ဆိုလို့ရှိရင်အဲ့ဒီဆရာဝန်နဲ့တိုင်ပင်ပြီးတောက်လို့ရှိရင်တော့ဒါတွေကကွာကွယ်လို့ရပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီနှခမ်းကွဲအာခေါင်ကွဲယောဂဖြစ်လာပြီဆိုပါတော့ဆရာ။ဘယ်လိုပြဿနာမျိုးတွေကြုံရလဲရှိလဲဆရာ
။နှခမ်းကွဲအာခေါင်ကွဲတွေကလေးတွေမွေးလာပြီဆိုလို့ရှိရင်တော့ကျွန်တော်ပြဿနာလေးတွေရှိတာပေါ့နော်။ပြဿနာအထူးသဖြင့်ပထမဆုံးပြဿနာကလေးကအာခေါင်ကွဲနေတဲ့အတွက်ကလေးကိုမိခင်တို့တိုက်တဲ့ကံမှာပြဿနာရှိပါတယ်။ကလေးကမိခင်တို့ကောက်ကောက်မစွနိုင်ဘူး။အဲ့တော့ကြတော့ကလေးကအာဟာရချို့တဲ့တာတော့ဘာလို့လဲကျဝမ်းနိုင်တာပေါ့။အဲ့တော့ကြတော့ feeding problem လေးတွေရှိတာပေါ့။အဲ့ဒါကိုကျွန်တော်တို့ကဖြေရှင်းရမှာပေါ့နော်။အဲ့တော့မိခင်တို့ဖြစ်နိုင်လို့ရှိရင်ခွင့်နဲ့ညှစ်ပြီးတော့ခံမယ်။ခံပြီးလို့ရှိရင်တန်ရှင်းတဲ့ zone လေးနဲ့ကလေးကိုခေါင်းလေးကိုထောင်ပြီးတော့လေအဲတိုက်ပြီးလို့ရှိရင်တော့ကလေးကဟိုတီးလည်းမတီးတော့ဘူးပေါ့နော်။ဒီပြုံနေဟိုလည်းအစာဟိုမကြတော့ဘူး။ကလေးကကောင်းကောင်းအဲ့ချင်းကြလို့ရှိရင်အစာဝင်မှာပေါ့။နောက်တစ်ခုကကြတော့အခြားဖြည့်ဆွဲအစာတွေကိုလည်းပုံမှန်ကလေးတွေအတိုင်းချွေးတဲ့အခါမှာသွေးတလို့ချွေးရမှာပေါ့အဲ့ဒီအချိန်မှာကျွန်တော်တို့ကအချိန်ယူပြီးတော့သွေးမွေးဖို့လိုအပ်ပါတယ်နောက်တစ်ခုကကလေးတွေမှာပါပြဿနာရှိနိုင်တယ်ဆိုလို့ရှိရင် psychosocial ကလေးတွေမဟုတ်ဘူးကလေးမိဘမှာလဲ psychosocial problem ပေါ့နော်သူတို့ကမွေးလာတဲ့ solution အဲ့ဒါလေးတွေနှကန်ခွဲအကောင်ခွဲဖြစ်နေတဲ့အတွက်သူတို့မှာဟိုစိတ်ခံစားမှုတွေရှိမှာပေါ့နော်အဲ့ဒီအချိန်ကြာလို့ရှင်ဒီဟာတွေကပြုပြင်လို့ရတယ်ဆိုတာကိုကျွန်တော်တို့ကပြင်ပြပေးရမှာပါပြောပြရမှာပါနောက်တစ်ခုကကလေးတွေအကောင်ခွဲခဲ့တယ်ဆိုလို့ရှင်ကျွန်တော်တို့ကအကောင်ဘလောက်ပဲပြန်ချုပ်ချုပ်ကလေးကနှကောင်းတန်ပါနေတာပေါ့နော်စကားပြောရင်နှကောင်းတန်ပါနေအဲ့နှကောင်းတန်ပါနေတာကိုလည်းကျွန်တော်တို့ကဖြစ်နိုင်လို့ရှင်တော့speech language pathologist ပေါ့နော်အဲ့ဒီစကားပြောတာကိုလေ့ကျင့်ပြီးတဲ့ pathologist ဟိုဆရာဝန်နဲ့လေဆရာဝန်နဲ့တိုင်ပင်ပြီးတော့စကားပြောတာကိုပါလေ့ကျင့်ပေးဖို့ကျွန်တော်တို့ကလိုအပ်တာပေါ့နော်နောက်တစ်ခုကကြတော့အဲ့ဒီကလေးတွေမှာနားနဲ့ပတ်သက်တဲ့ယောဂါတွေရှိလာနိုင်ဘူးဥပဒေနဲ့ပါလာနိုင်တယ်နောက်အကောင်ခွဲကြောင့်မလို့နားယောဂါတွေလည်းဖြစ်လာနိုင်တယ်နောက်တစ်ခုကကြမွေးရပါနှလုံးယောဂါတွေရှိနိုင်တယ်နှာခမ်းခွဲအကောင်ခွဲတဲ့အတွက်အဲ့ဒီအပွဲပေးမှရှိတဲ့တွားတွေကကျွန်တော်သွားရီထက်မယ်သွားရီမညီမညာဖြစ်မယ်သွားအပြည့်မပေါက်တာရှိမယ်ပုံစံမမှန်တဲ့သွားရီရှိမယ်ပုံနေတဲ့သွားရီအဲ့ဒါတွေကိုသွားဆရာဝန်နဲ့တရားပြပြီးတော့ကုသမှုကြီးလုပ်ရပါလို့ဆရာ
ဟုတ်ကဲ့ဆရာဒီဖြစ်လာခဲ့ပြီဆိုတော့ဆရာရေနော်ဒီယောဂာနဲ့ပတ်သက်ပြီးတော့ကုသမှုအပိုင်းဘာတွေသိထားတယ်လဲဆရာရေ
နှာခမ်းခွဲအာခေါင်ခွဲဖြစ်လာပြီဆိုလို့ရှိရင်ခွဲစိတ်ကုသခြင်းအပြင်ကျွန်တော်တို့ပုံမှန်ချင်းမျိုးပြန်လဲရောက်ရှိအောင်လုပ်လို့ရပါတယ်ကုသတဲ့အခါမှာတော့အစဉ်စဉ်ရှိတာပေါ့နော်တစ်ခါတည်းတစ်ချိန်နဲ့ခွဲတာတဲ့အစဉ်စဉ်ပေါ့ဥပမာနှာခမ်းခွဲရဆိုရင်နှာခမ်းခွဲတာကိုအရင်ခွဲတာပေါ့နော်ခွဲမယ်နောက်နှာခမ်းအောင်အာခေါင်ခွဲရဆိုလို့ရှိရင်နှာခမ်းအရင်ခွဲမယ်ပြီးလို့ရှိရင်အာခေါင်ခွဲမယ်ပေါ့နော်အာခေါင်ခွဲပြီးလို့ရှိရင်နောက်ကြံတဲ့ဟာတွေပေါ့နော်ဥပမာနှာခေါင်ပြင်တာတို့နော်သွားတွေပြင်တာတို့အဲ့ဒါတွေကကျွန်တော်တို့ဆက်လုပ်ရတယ်နောက်ပြီးတော့အတန်ကနှာခေါင်တန်ပါနေတယ်ဆိုလို့ရှိရင်လည်းအဲ့ဒါတွေကိုပြန်ပြီးတော့ပြုပြင်ရတာရှိပါတယ်များသောအားဖြင့်နှာခမ်းခွဲမယ်ဆိုလို့ရှိရင်နိုင်ငံတကာစံချိန်စံညွှန်းရနှာခမ်းခွဲရဆိုလို့ရှိရင်ခွဲတဲ့ဟိုအချိန်လေးကိုသတ်မှတ်ထားတာရှိတာပေါ့နော်ကလေးရဆက်ပါသားဖြစ်ရမယ်ပေါ့။ဟိုလေးတင်ကအနည်းဆုံး10ပေါင်ရှိရမယ်။အဲ့တော့အတွင်းနေဦးရမှာပါတဲ့ဟီမိုဂလိုဘင်ဆိုတာလေအဲ့ဒါ10 gram ပေါ့နော်။အနည်းဆုံးရှိမှကျွန်တော်တို့ကခွဲစိတ်ကုသလို့ရပါတယ်။ဒါကနှခမ်းခွဲတာပေါ့လေ။နောက်တစ်ခုကအာခေါင်ခွဲတာကြတော့ကလေးရဲ့အသက်တစ်နှစ်ကနေတစ်နှစ်ခွဲအတွင်းမှာခွဲစိတ်လို့ရှိရင်ပို့ပြီးတော့တင့်တော်ပါတယ်။အဲ့ဒီအချိန်မှာခွဲလို့ရှိရင်ကလေးကမိစေးပြရတာလေပို့ပြီးတော့တင့်တော်တယ်။နောက်ပြီးတော့ကလေးကခွဲစိတ်တဲ့အတန်းနဲ့ခံနိုင်တဲ့အတွက်အဲ့ဒါအဲ့လိုလုပ်ပါတယ်။နောက်ပိုင်းကျမှကျွန်တော်တို့ကဟိုတဖုံးရိုးအစားထိုးတာဆက်လုပ်ရတယ်။နောက်မေးရိုးအစားထိုးပြုပြင်တာလုပ်ရတယ်။တွားရီညှိတာတွေလုပ်ရတယ်။နှာခေါင်းပြင်တာတွေလုပ်ရတာပေါ့နော်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလို့ဒီအစင်းစင်ခွဲစိတ်ကုသတဲ့နေရာမှာအထူးဒီလူနာတွေဘက်ကပေါ့နော်။သိတဲ့နေထားရရှိသေးလားဆရာ။ဥပမာဘယ်လိုနေရာတွေမှာခွဲစိတ်ကုသလို့ရတယ်
။ကျွန်တော်တို့မြန်မာပြည်မှာတော့နှာခမ်းခွဲအောင်ခွဲစိတ်တဲ့ဌာနတွေကမေးရိုးနဲ့ကိုရင်းခွဲစိတ်ကုပညာဌာန၊တွားဘက်ဆိုင်ရာစေတက္ကသိုလ်၊ရန်ကုန်မန္တလေးအဲ့ဒီမှာခွဲစိတ်လို့ရပါတယ်။နောက်မျက်နာမီယိုတောင်းနေကြရင်အစားထိုးခွဲစိတ်ပြုပြင်မှုဌာနပြည်သူ့စေယုံကြီးရန်ကုန်မန္တလေးနောက်မီယိုနဲ့ကြရင်ခွဲစိတ်ကုပညာဌာနကရင်တထောင်ပြည်သူ့စေယုံကြီးနေပြည်တော်မှာလည်းခွဲစိတ်ကုသမှုခိုင်လို့ရပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီခွဲစိတ်ကုသမှုလုပ်တဲ့နေရာပေါ်ပေါ်ဆရာနော်ခွဲစိတ်ကုသမှုပြီးသွားတဲ့အခါမှာဆရာရေဒီလိုက်နာတဲ့အချက်တွေမျိုးဆောင်ရွက်ရှောင်ရှားရှိသေးလားဆရာ
ကျွန်တော်တို့ကလေအဲခွဲစိတ်တဲ့အခါမှာနှာခမ်းခွဲအာခေါင်ခွဲစိတ်တာပေါ့နော်နှာခမ်းခွဲခွဲစိတ်ပြီးလို့ရှိရင်တော့ကျွန်တော်တို့က9ရက်အတွင်းပေါ့နော်အာခေါင်ခွဲခွဲစိတ်ပြီးလို့ရှင်တော့ရက်20အတွင်းကတော့ကျွန်တော်တို့အရေပဲတက်ရတာပေါ့နော်အရေကနှုတ်တို့ထမင်းရည်တို့စွတ်ပြုတ်တို့တတိရည်အဲ့ဒါတွေပဲတိုက်နေတာပေါ့နော်နှာခမ်းခွဲချိုးဖြူဖြီးတာကိုတော့ကျွန်တော်တို့ကအချိန်နေပုံမှန်မူတည်ပြီးတော့9ရက်ကနေတစ်ပတ်အတွင်းပေါ့နော်အဲ့မှာပြုတ်လုပ်တာပေါ့နော်အာခေါင်ခွဲချိုးဖြူဖြီးတာကိုတော့ဟိုကျွန်တော်တို့မလုပ်ပါဘူးခင်ဗျအာခေါင်ခွဲကတော့ကျွန်တော်တို့အသားချိုးနဲ့ချုပ်ပြီးတော့ဒီတိုင်းပဲထားပါတယ်ပုံမှန်အပြင်တော့ခွဲစိတ်ကုသပြီး9ရက်နဲ့တပတ်ကြာလို့ရှိရင်ကျွန်တော်တို့စေယုံအဆင်းလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြမရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့အစိုးရရဲ့ရတ်သုံးငွေစည်းနှစ်ပေါင်းများစွာကမောက်ကမဖြစ်နေတာကိုအဆင့်တန်းရှိလာအောင်လုပ်ဖို့ကြွမ်းကျင်သူတွေကကြိုးပမ်းနေပါတယ်ဒါပေမဲ့ဗန္ဒာရေးပြုပြင်မှုမှာကာကွယ်ရေးဌာနဟာကန့်လန့်ဖြစ်နေကြောင်းဦးအောင်ခင်နဲ့ကိုကြကြောသိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်
တိုင်းပြည်စည်းဝေးတည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်အောင်ကြိုးပမ်းရမှာအစိုးရရဲ့ရတ်သုံးငွေစည်းရင်းဆိုင်ရာဘဏ္ဍာရေး policy fiscal policy ဟာအရေးပါတဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒါကြောင့်အစိုးရတွေဟာရတဲ့ငွေနဲ့သုံးတဲ့ငွေမျှတအောင်ကြိုးပမ်းလေ့ရှိပါတယ်။မြန်မာအစိုးရကတော့ရတဲ့ငွေနဲ့ပိုပြီးသုံးဆွဲလာတာအနည်း90ကျော်လာပါပြီ။ငွေလိုတိုင်းရိုက်ထုတ်သုံးဆွဲနေတဲ့အတွက်အကြီးအကျယ်ငွေကြေးဖုံးချပြီး 将为下但不没事的我是个别老板的。我接彭庄母弄面妈的面妈的妈妈所以啊东西啊面啊龙为变你的啊没搞你的那个哪怕。所以啊这是个彭庄彭庄别老的所以啊也东为先我白露西满看过比白露西是呢见东你的虽然呢不得的杀人我到达左屋呢都得比西屋个也比龙爷的总那个 ADB 阿下彭庄一般啊都会把的。那他们设定那边的嘛，肩膀的老用水牛嘛嘞，也同看嘛人为人物事他那个，虽然顶端比热带龙为边牧去那个破边吧嘞，因为呢，同为里面的 balance budget 皮肤，起码的路属于咩，阿靠我们破内幕个咯，阿面子路吧的嘞。你
们比嘛，西瓜叶呢，路多的碰边牧，人家要的照应个，谁说要也也同为先嘛，对内嘛嘞。စစ်တပ်ရဲ့ဈေးစကားဟာတိုင်းပြည်ရဲ့ကျန်းမာရေးပညာရေးဈေးနှစ်ခုပေါင်းထက်ပိုများနေပါတယ်။ကျန်းမာရေးပညာရေးထက်စစ်ရေးကိုဦးစားပေးတဲ့နိုင်ငံဟာအခြေတော်အရှမှာမြန်မာတပြည်တည်းသာရှိပါတယ်။အခွန်စည်းကြက်ရေးအားနည်းမှုအခွင့်ထူးခံမှုနဲ့အာဂရိလိုက်စားမှုတွေကြောင့်အစိုးရမှာဝင်ငွေဘယ်လောက်ရှိပြီးဘယ်လောက်သုံးတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိနိုင်ပါဘူး။အစိုးရဝင်ငွေများလာအောင်အခွန်စည်းကြက်တဲ့စနစ်ကိုပြုပြင်တာမျိုးရှိတယ်လို့ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်တဲ့အနေနဲ့အခွန်ကင်းလွတ်ခွင့်ပေးတာမျိုးလည်းရှိပါတယ်။တီးခြားလွတ်လပ်တဲ့ဗဟိုဘဏ်ကို2013မှာတည်ထောင်ပြီးလူငွေပြမှုကိုထိန်းချုပ်ဖို့ကြိုးပမ်းပါတယ
်။ဒါပေမဲ့အနည်း20ကျော်ဗယံပဒါဖြစ်လာတာကိုမှန်ကန်အောင်လုပ်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်။စစ်အသုံးစရိတ်ဟာပညာရေးကျန်းမာရေးအသုံးစရိတ်တွေပုံများနေတုန်းပါပဲ။ဘတ်ဂျက်ကိုပထမဆုံးအချိန်2012မှာထုတ်ပြန်ကြေညာပြီးမဲ့မပွင့်လင်းတာတွေအများကြီးရှိနေတုန်းဖြစ်ပါတယ်။အစိုးရဌာနနဲ့အဖွဲ့အစည်းတွေကအမည်မသိအခြားစည်းရင်းဆိုပြီးပြထားတဲ့စည်းရင်းက13,400ကျော်ရှိပါတယ်။အရေးကြီးတဲ့စည်းရင်းစရားကိုအကုန်လုံးကျင်ရတာမဟုတ်ပါဘူး။ဥပမာဓာတ်ငွေဒေါ်လာကိုအတိအကျမသိနိုင်ဘူးလို့ဆိုပါတယ်။2003မှာဓာတ်ငွေဒေါ်လာ3,600ရတယ်လို့ဆိုတာမို့အခုဆိုရင်ပိုများလာဖို့သာရှိပါတယ်။တရားဇာတ်ရောင်းလို့ရတဲ့ဝင်ငွေကိုလိမ်မာပန်းနတ်စွာအသုံးပြုပြီးလူမှုရေးနဲ့အခြေခံအဆောက်အုံတိဆောက်ရေးမှာရင်းနှီးမြှုပ်နှံမှုလိုပါတယ
်။အစိုးရကိုအသုံးစရိတ်ရှာပေးသူတွေမှာနိုင်ငံပိုင်လုပ်ငန်းတွေအဓိကပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေရှိပေမဲ့ဗမာအစိုးရရရှိတဲ့အခွန်ပမာဏဟာ2013မှာနိုင်ငံလုံးဆိုင်ရာအသင့်တင်ထုတ်လုပ်မှုရဲ့600ကိုင်နှုန်းသာရှိပါတယ်။အာဆီယံ10နိုင်ငံထဲမှာဗမာအစိုးရရဲ့ဝင်ငွေအချိုးအစားဟာအနည်းဆုံးဖြစ်နေပါတယ်။မြမအခွန်စည်းကြက်မှုဟာရှုပ်ထွေးညံ့ဖြစ်တဲ့အတွက်ရသည်တလို့မရနိုင်ပါဘူးအစိုးရကတော့2018မှာတိုင်းပြည်အသေးတင်ထုတ်လုပ်မှုရဲ့10ရာခိုင်နှုန်းအခွန်တော်စည်းကြက်နိုင်ဖို့ရည်မှန်းထားပါတယ်တစ်ချိန်တည်းမှာပဲအသုံးစိတ်လူငွေပြမှုကိုအသေးတင်ထုတ်လုပ်မှုရဲ့9ရာခိုင်နှုန်းဝန်းကျင်လောက်ထားမယ်လို့ရည်ရွယ်ထားပါတယ်လူငွေကိုချေးငှားတဲ့နည်းတွေနဲ့ဖြည့်ဆည်းမှာမို့ငွေဆက်ကူရိုက်ထုတ်မှုလျော့နှဲသွားနိုင်ပါတယ
်လွန်ခဲ့တဲ့ဇန်နဝါရီလကစပြီးပြည်သူ့ဗန္ဓာရေးစီမံခန့်ခွဲပြုပြင်ပြောင်းလဲရေးမဟာဗျူဟာကိုရတုံးခမကြီးငွေစည်းရင်ဦးစီးဌာနကရေးဆွဲချက်မှတ်ပါတယ်ဒေတာဆိုင်ရာနဲ့နိုင်ငံတကာအစင်အတန်းမီတဲ့ငွေစည်းရင်စနစ်ပေါ်ပေါက်လာရေးပဲဖြစ်ပါတယ်တာဝန်သိမှုနဲ့သိတာမြင်တာမှုဟာရေးကြည့်ပါတယ်တရားစတာကရတဲ့ငွေကိုပေါ်ပြဖို့အတွက်သတင်းမီဒီယာနဲ့အယက်သားအဖွဲ့အစည်းတွေကလည်းလုံနိုင်တယ်လို့ဆိုပါတယ်အစင်အတန်းရှိပြီးသိတာမြင်တာတဲ့ပြည်သူဗန္ဓာစီမံခန့်ခွဲမှုဟာအားလုံးအတွက်ရေးကြည့်ပါတယ်ရတုံးငွေစည်းရင်းကိုမှန်ကန်စွာပြနိုင်တဲ့အစိုးရကိုယ်တိုင်ယုံကြည်ကြပါလိမ့်မယ်။ဗန္ဓာရေးပြုပြင်မှုအောင်မြင်ဖို့အတွက်ဝန်ကြီးဌာနတိုင်းပြုပြင်ရေးမူဝါဒကိုလိုက်နာဖို့လိုပါတယ်။ဒီနေရာမှာကာကွယ်ရေးဝန်ကြီးဌာနဟာကြားကကန့်လန့်ကန့်လန့်ဖြစ်နေပါတယ်။ကာကွယ်ရေးဝန်ကြီးဌာနငွေစည်းရင်းဟာစည်ရေးလျှို့ဝှက်ချက်လိုဖြစ်နေပါတယ်။ကာကွယ်ရေးဌာနအသုံးစရိတ်ကိုစစ်ဆေးသူနဲ့ပြည်သူတွေသိတင်ပါတယ်။စည်ရင်းစစ်ချုပ်ဟာကာကွယ်ရေးဌာနအနားတောင်မကတ်နိုင်ပါဘူး။ကာကွယ်ရေးဌာနဟာအစိုးရလက်အောက်ကမဟုတ်ဘဲပြည်ကြားလွတ်လပ်တဲ့ဝန်ကြီးဌာနလိုဖြစ်နေတာဟာလေဗန္ဓာရေးစည်ရင်းပြုပြင်မှုကိုပြည့်ရည်ပြုတယ်လို့ဖြစ်နေပါတယ်ခင်ဗျာ
။မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။ခုတော့တိုင်းရင်းသတင်းလွှာရဲ့အလဲရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI ဖွဲ့သားတွေကတင်ဆက်ထားပါတယ်ရှင်။
တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
လာပါရှင်ကျမကအာနီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြမအစိုးရနဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ရဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်ရခိုင်ပြည်နယ်ကကြောက်ဖြူထူးစည်းဝါးရေးစုံကိုနေရာသတ်မှတ်ထားပြီးဆိုတာနဲ့ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လူမျိုးရေးပြဿနာတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြရတဲ့အကြောင်းတွေကိုကြားကြားရပါပါရှင
်ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့အကြားလက်မှတ်ရေးထိုးခဲ့ကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီဇင်ဘာလ၈ရက်နေ့မှာကျင်းပတဲ့လွှတ်တော်အစည်းအဝေးအတွင်း NCA စာချုပ်အပေါ်ကန့်ကွက်သူမရှိအတည်ပြုလိုက်တာဖြစ်ပါတယ်လွှတ်တော်ကနေစာချုပ်ကိုအတည်ပြုလိုက်တာဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရေးဆိုတဲ့မူနဲ့လဲစန့်ကျင်နေသလိုနိုင်ငံရေးပြဿနာတွေကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲနဲ့ဖြတ်ကျော်ရမှာဖြစ်တဲ့အတွက်အားလုံးပါဝင်မှလွှတ်တော်မှာတင်သွင်းအတည်ပြုသင့်တယ်လို့ UNFCA ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ
်ရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်အဖြစ်မြို့ရဲတောင်ဖက်၈ကီလိုမီတာခွဲအကွာကန်တီတိန်ချောင်းကရက်တိန်ကတ္တပြည်နယ်ချောင်းဝါစတဲ့ခြေရွာ၅ခုမှာမေဧရိယာဧက4000ကျော်တတ်မှတ်ထားပြီးဖြစ်ပါတယ်စီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလမှာစတင်ကောင်တွေဖော်မယ်လို့ကြောက်ပြိုထူစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌယထာဘုတ်ဆောင်ရဲ့ဒုတိယဝန်ကြီးဦးမြင့်သိန်းကဒီစင်ဘာလ3ရက်နေ့ကလွတ်တော်မှာတင်ပြခဲ့ပါတယ်စီမံကိန်းဆောင်တက်မှတ်ပေးဖို့နိုင်ငံတော်ဓမ္မတာဦးသိန်းစိန်ကပြည်ထောင်စုလွတ်တော်နယ်ကဒုရဦးရှိမန်းကိုစာရေးသားပေးပို့ခဲ့ပြီးလွတ်တော်မှာတင်ပြခဲ့တာပါအဲ့ဒီစီမံကိန်းမှာရေနဲ့စိတ်ကန်းနှစ်ခုနဲ့အစိမ့်အင်ရစီမံကိန်းတွေပါဝင်မှာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းစပ်ကုန်းမြင့်အနောက်ဖက်ကချင်လွတ်လပ်ရေးတပ်မတော် KIA ထိန်းချုပ်နယ်မြေဖက်ကို RCSS SSA မြောက်ပိုင်းရှမ်းပြည်တပ်မတော်အဖွဲ့တွေကအတိပေးခြင်းမရှိဝင်ရောက်လာတယ်လို့ KNO ဖက်ကပြောပါတယ် RCSS SSA အဖွဲ့တွေဟာမူဆယ်ခရိုင် KNA တိုင်ရင်36နယ်မြေမူပေါ်ဖက်မှာအင်အား200ကျော်ဝင်ရောက်လာတယ်လို့ KNA တိုင်ရင်38နယ်မြေမူရာအနီးနဲ့တိုင်ရင်နှစ်ဒေသမူကြီးဖက်မှာလည်းတပ်ဖွဲ့တစ်ဖွဲ့ဝင်ရောက်လာတယ်လို့မူဆယ်မြို့နယ်ဒေသခံတွေကပြောပါတယ်အခုလိုအတိပေးခွင့်တောင်းခြင်းမရှိဘဲဝင်ရောက်လာတဲ့အပေါ်မှာ KNA ဘက်ကစောင့်ကြည့်နေဆဲဖြစ်ပြီးနေမြေတိုးချဲ့လာမဲ့အနေထားရှိလာရင်အခြေအနေတင်းမာလာနိုင်တယ်လို့ KNA ဘက်ကဆိုပါတယ်
မြန်မာနိုင်ငံမှာကရင်မျိုးနွယ်စု9စုရှိတယ်လို့ဒီစင်မာလာ5ရက်နေ့ကပြည်နယ်နဲ့တိုင်းဒေသကြီးတီတီမှာပါဝင်တက်ရောက်တဲ့မြန်မာတနိုင်ငံလုံးကရင်မျိုးနွယ်စုအတည်ပြုဆိုင်ရာအစည်းအဝေးမှာဆုံးဖြတ်လိုက်ပါတယ်။ရခိုင်အစိုးရတတ်မှတ်ထားတဲ့ကရင်မျိုးနွယ်စု7ခုကိုတချို့ကရင်မျိုးနွယ်စုတွေကနေရာဒေသကိုအစွဲပြုခေါ်ဝေါ်ထားတဲ့မျိုးနွယ်စုတွေဖြစ်တဲ့အတွက်ကြောင့်အခေါ်ခံရတဲ့ကရင်မျိုးနွယ်စုတွေကမလိုလားတဲ့အတွက်ကရင်ရေးရာကော်မတီကနေပြန်လည်ပြုစုကောက်ယူပြီးမျိုးနွယ်စု9စုကိုပြန်လည်အတည်ပြုထားတယ်လို့ကော်မတီတွင်မှုစောကျော်စွာကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းလွတ်မြောက်ရေးတပ်မတော် TNLA တို့ကြားနေမြေအငင်းပွားမှုတွေကြောင့်တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်တိုက်ပွဲတွေကြောင့်ရှမ်းလူမျိုးနဲ့တအန်းပလောင်လူမျိုးတွေအကြားလူမျိုးရေးပြဿနာဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းကိုတော့ဆိုင်းမွန်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်တုံးမြောက်ရေးတပ်မတော် TNLA တို့ဟာနိုဝင်ဘာလ29ရက်နေ့ကစပြီးခုချိန်ထိရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မွန်းကြီးကျေးရွာအုပ်စုတွင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံ23ဦးကိုတောင်တုံးမြောက်ရေးတပ်မတော် TNLA ကနေဖမ်းဆီးသွားတဲ့အတွက်လူမျိုးရေးပဋိပက္ခအတွင်ဆောင်တွားမှာကိုထူးဆိုးရိမ်နေတဲ့အတွက်အ мян ဆုံးလုပ်ပေးဖို့လိုတယ်လို့မွန်းကြီးဒေသခံမောင်အိုင်ဆမ်ကပြောပါတယ်
ပလောင်အဖွဲ့ဖမ်းသွားတယ်ဟိုဟိုပန်တီရခံတနဦးမင်းခါတီရခံတဲ့ဟိုအမြဲဆုံးလူပြောလို့ပါဗောနော
်
အဲကြာလို့ရှိရင်လူမျိုးရေးကြေညာဖက်ဟိုဥတီတော်မှာစိုးရိမ်တာဗော
ဒီစင်ဘာ9ရက်နေ့တုန်းကလည်းဖမ်းဆီးခံရတဲ့လူတွေလွတ်ပြေးဖို့ဒေသခံတိုက်ခတ်တော်ရဆရာတော်ကြီးတွေအပါအဝင်ပလောင်ရှမ်းကချင်စာပေရင်ကျေးမှုအတင်းဖွဲ့နဲ့လူမှုအတင်းဖွဲ့တွေစုပေါင်းပြီး TNR ရဲ့အမှတ်68တပ်ရင်းမှုစီကိုလိမ့်မှုပြီးစာတစောင်ပေးဖို့တောင်းဆိုခဲ့ပါတယ်။တောင်ကြောင်းသားလူငယ်များအဖွဲ့ကလည်းအခုဖြစ်ပွားတဲ့ပြဿနာဟာပလောင်နဲ့ရှမ်းလူမျိုးကြားပြဿနာမဟုတ်ဘဲလက်နက်ကင်တပ်ဖွဲ့ကြားပြဿနာဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ်။ရှမ်းတိုင်းဒေသဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဆိုင်လေးကတော့ပြဿနာတွေကြီးထွားမလာအောင်အချင်းချင်းပြဿနာပုံချနေတာတွေမလုပ်ပဲတိုက်ပွဲတွေအများဆုံးရပ်တန့်ဖို့လိုတယ်လို့ပြောပါတယ်
။တိုင်းဒေသလက်နက်ကိုင်ဖွဲ့အချင်းချင်းကြားမှာအဲ့လိုဖြစ်နေတဲ့ကိစ္စကအခုလာမယ့်အစိုးရအသက်ပြည်ကြောင်းကြီးကိုကတုံးတွေအထိခိုက်နေတယ်လို့မြင်တယ်။အခုကပဲသူစပြီးပွားနေတယ်ဖြစ်ဖြစ်ပေါ့နော်။အမြင်ဆုံးရပ်တန့်ဖို့ကျွန်တော်တောင်းဆိုလိုပါတယ်ခင်ဗျ။
အခုနှစ်ဖက်တပ်ဖွဲ့အကြဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်နှမ်ခမ်းမြုံနယ်အတွင်းကဟိုပန်ကျေးရွာသား150ကျော်ဟာစစ်ပေးတင်းရှောင်နေရတယ်လို့ရွာသား20ကျော်ဟာလည်းလက်နက်ကင်တပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းခံနေရဆဲအခြေအနေမှာရှိနေပါတယ်
ဆက်ပြီးတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဒုတိယအကြိမ်ညီလာခံပထမနှစ်ပတ်လည်မျက်နှာစုံညီကောင်စီအစည်းအဝေးမှာလက်ရှိပြောင်းလဲနေတဲ့နိုင်ငံရေးအခြေအနေတွေကိုသုံးသပ်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကိုက်ညီမဲ့ရှေ့လုပ်ငန်းစဉ်တွေကိုချမှတ်နိုင်ရေးအပြင် NCA စာချုပ်နဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းတွေကိုတော့အမီကနေစူးစီးချပြီးနိုင်ကွင်းရင်ကနေခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
UNFC ရဲ့အစည်းအဝေးပွဲမှာလက်ရှိ NCA အပြည့်အရေးကိစ္စကိုအတိအကထားဆွေးနွေးခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကခုလို
တကယ်ဒီတနိုင်ငံလုံးရဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲနဲ့ဖြတ်ကျော်သွားမှာဟိုအဲ့တော့ကျွန်တော်တိုင်းသားတဲ့အားလုံးကတော့ဒါဆက်ဆက်မှုရှိဖို့တော့လိုပါတယ
်ဒီစင်မာလ9ရက်နေ့ညီလာခံရဲ့ဒုတိယနေ့မှာတော့တနင်္ဂနွေလုံးပြည်ကတာကဲမှုရစေးရေးစာချုပ် NCA မှာလက်မှတ်ရေးထိုးခဲ့တဲ့ချင်းမျိုးရတပ်ဦး CNF နဲ့ပို့မျိုးရလူမျိုးရေးဖွဲ့ချုပ် PNL တို့ကိုအဖွဲ့ဝင်ဖြစ်ကနေတရားဝင်ယာယီရပ်ဆိုင်းခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ခြားဝင်းနေ့တုန်းကလည်း UNSC ဖွဲ့ဝင်တွေဖြစ်တဲ့တိုင်းသားလက်နက်ကန်ဖွဲ့တီတီကခေါင်းဆောင်တွေနိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့နိုင်ငံတကာသတိပညာရှင်တွေ့ဆုံမှုအစည်းအဝေးကနေရွေးကောက်ပွဲလွန်ကာလမှာအလုံးစုံပူးပေါင်းဆောင်ရွက်နိုင်ဖို့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့ UNFC ရဲ့ထွေထွေသွင်းမှုခူဦးရေကဆိုပါတယ
်ရွေးကောက်ပွဲလွန်ကာလမှာရင်းချရင်းနဲ့ပတ်သက်ပြီးဘယ်လိုပုံမှန်မှုအတူညီနဲ့ဖြေရှားမလဲဆိုတဲ့ကိစ္စကိုအဓိကစဉ်းစားနိုင်အောင်လာစရိရှာနိုင်အောင်လုပ်ယူရပြီးတော့ဖြစ်ပါတယ
်2015ထွေထွေရွေးကောက်ပွဲပြီးလက်ရှိမြန်မာနိုင်ငံတွင်ဖြစ်ပျက်ပြောင်းလဲနေတဲ့နိုင်ငံရေးရှင်တွေရနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားဖွဲ့စည်းတွေအတွက်စိန်ခေါ်မှုတစ်ခုလို့လဲရှမ်းမျိုးရဒီမိုကရေစီဖွဲ့ချုပ် SNLD ရဲ့ထွေထွေတွင်းရင်းမှုဆိုင်းညွတ်လွင်ကခုလို့ပြောပါတယ
်။သူကပြောင်းလဲဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီတော်လိုင်းဖွဲ့တွေနဲ့ဟုတ်လားနောက်ပြီးကျွန်တော်နိုင်ငံရေးပါတီတွေပေါ့နော်နောက်အစိုးရအဖွဲ့နဲ့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲနော်ဘယ်လောက်ထိပူးပေါင်းဆောင်ရွက်နိုင်မလဲဆိုတဲ့စိန်ခေါ်ချက်တွေပေါ့နော်
ဒီဆွေးနွေးပွဲမှာနိုင်ငံတကာသတ္တိပညာရှင်တွေကလည်းဖိလစ်ပိုင်နိုင်ငံ၊ဒီရီလင်ကာနိုင်ငံ၊တောင်အာဖရိကနိုင်ငံနဲ့မြောက်အိုင်ယာလန်နိုင်ငံတို့ရဲ့ငြိမ်းချမ်းရေးဖြစ်စဉ်တွေကိုဆွေးနွေးတင်ပြခဲ့ကြသလိုတိုင်းဒေသခေါင်းဆောင်တွေကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာ UNFC အနေနဲ့ပြန်လည်စုဖွဲ့ရေးကိစ္စတွေ၊ NCA စာချုပ်ကိစ္စတွေနဲ့အစိုးရတဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့ပူးပေါင်းလှုပ်ဆောင်ကြမဲ့ရှေ့လုပ်ငန်းစဉ်သဘောထားတွေကိုဆွေးနွေးတင်ပြခဲ့ကြပါတယ်
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့အကြားလက်မှတ်ရေးထိုးခဲ့ကြတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ် NCA ကိုပြည်ထောင်စုလွတ်တော်ကနေအတည်ပြုလိုက်ပြီးဖြစ်ပါတယ
်တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါသောရရှင်များရှင်ဆောင်းတွင်းတွေဝေတဲ့ဒီနှစ်တကူရသည်ရောက်တိုင်းဒီရသည်ကိုခန်းစားရေးဖွဲ့တဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒါကြောင့်ဒီနေ့တော့ Miley Cyrus တီဆိုတဲ့ Rockin' Around the Christmas Tree သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်နားဆင်ကြပါရှင်Christmas tree, let the Christmas spirit Rockin' Around the Christmas Tree တချင်ကိုနားဆင်ကြရတာပါရှင်VOA မြန်မာပိုင်းကြာတာပတိနေ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်။အခုကြံနေသေးတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်ရှင
်။ရာဒီရုဆိုင်ရာသဘောတူညီချက်တည်းရဲ့ရရှိဖို့သတ်မှတ်ထားတဲ့အချိန်48နာရီတောင်မကျန်တော့တဲ့အချိန်မှာပဲနိုင်ငံပေါင်း196နိုင်ငံက90%ပြည်သူနိုင်ငံပဲရစ်မြို့တော်မှာပြင်းထန်ဆွေးနွေးနေပေမဲ့လိုအပ်တဲ့ငွေကြေးနဲ့ရည်မှန်းချက်တွေပြည့်မီဖို့ဟန်တားတွေလည်းရှိနေဆဲဖြစ်ပါတယ်။မနေ့ကထုတ်ပြန်လိုက်တဲ့29မျက်နှာပါသဘောတူညီချက်မူကြမ်းထဲမှာတော့ဆင်းရဲတဲ့နိုင်ငံတွေအတွက်ချမ်းသာတဲ့တိုင်းပြည်တွေကဘလို့တောင်းယူမလဲဆိုတဲ့မေးခွန်းတွေပါဝင်ကွဲလွဲချက်တွေအမြောင်များရှိနေတာကိုလည်းတွေ့ခဲ့ကြရတာပါ။အဓိကအခြေတင်ဖြစ်နေတဲ့ကိစ္စတွေမှာတော့စစ်မှုထွန်းကားတဲ့ခေတ်ကာလမတိုင်ခင်ကရှိနေခဲ့တဲ့ကမ္ဘာ့ပူချိန်ထက်အများဆုံး1ဒီဂရီထက်ပိုမတက်အောင်ထိန်းထားဖို့ကြိုးစားတဲ့နေရာမှာဖွံ့ဖြိုးဆဲနိုင်ငံတွေတောင်းဆိုနေတဲ့သတ်မှတ်ချက်တွေလည်းပါဝင်ပါတယ်။ Republican Party ရဲ့ American သမ္မတလောင်းဖြစ်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေတဲ့Donald Trump ကအစ္စရေးနိုင်ငံခီးစဉ်ကိုရွှေ့ဆိုင်းလိုက်ကြောင်းကြေညာလိုက်ပါတယ်။အမေရိကန်သမ္မတဖြစ်လာပြီးတော့မှခီးစဉ်အတွက်အချိန်စရာကိုအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူးနဲ့ပြန်ညှိမယ်ဆိုပြီးတော့ပြောဆိုခဲ့တာပါ။အမေရိကန်ပြည်အောင်စုရဲ့မွတ်စလင်တွေဝင်ရောက်ခွင့်ယာယီပိတ်ပင်တားမြစ်ဖို့အဆိုပြုချက်ပေါ်မှာအစ္စရေးလက်ဝဲလက်ရာဥပဒေပြုအမှတ်တွေစန့်ကျင်ကန့်ကွက်တာခံရတဲ့အချိန်မှာပဲဘီလီယံနဲ့သတင်းကြီး Trump က Twitter Internet လူမှုကွန်ရက်ကနေမှတ်ချက်ပေးတုံ့ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ဆော်ရီယာရီဗီယန်ကစီးပွားသဘောအဖွဲ့တွေကြားတွေ့ဆုံဆွေးနွေးမှုတွေဟာအင်တာမအပြည့်သဘောဆောင်တဲ့အနေအထားတွေတွေ့ရပေမဲ့လည်းဒီဆွေးနွေးပွဲတွေကနေငင်းရဲဆွေးနွေးပွဲတစ်ခုအတွက်ရက်သက်မှတ်စီစဉ်ဖို့တည်အောင်တော့အချိန်ဆောလုံးနေသေးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ပြည်သူနိုင်ငံပဲရစ်မြို့တော်ကရာသီဥတုဆိုင်ရာညီလာခံပြင်ပမှာဒီကနေ့ပဲဝန်ကြီးကယ်ရီကမှတ်ချက်ပေးပြောဆိုသွားတာလည်းဖြစ်ပါတယ်။ကျန်းဖက်သမားတွေဖြစ်တန်တရားရှိသူတွေရှိနေလိမ့်မယ်လို့ယူဆပြီးလိုက်လံရှာဖွေနေတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအာဏာပိုင်တွေကလုံခြုံရေးအခြေအနေတွေကိုသတိပေးချက်အဆင့်တိုးမြင့်တက်မှတ်လိုက်ပါတယ်။ပြည်ထောင်နိုင်ငံပဲရစ်မြို့မှာနိုဝင်ဘာလ23ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးဆွစ်ဇာလန်ဗဟိုအစိုးရတာဝန်ရှိသူတွေရရှိထားတဲ့သတင်းအချက်လက်တွေအရစောင့်နေတာဖြစ်တယ်လို့လည်းလုံခြုံရေးအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်အဝင်ဝမှာဆက်တနက်ကင်လုံခြုံရေးတွေစောင့်ကြပ်နေကြတယ်လို့မြို့ရင်းလမ်းတွေပေါ်မှာလည်းရဲလုံခြုံရေးတွေကိုပို့တွန်းမြင့်ချထားခဲ့တာပါ။ဒီနေ့နိုင်ငံမှာပြီးခဲ့လာတဲ့တိုက်ခိုက်မှုအတွင်းမှာတော့လူပေါင်း130လောက်သေဆုံးပြီး350ကျော်ဒဏ်ရာရရရှိခဲ့ကြတယ်လို့လုံခြုံရေးအခြေအနေတွေနှစ်ပတ်သက်လို့စိုးရိမ်မှုတွေလည်းကမ္ဘာတစ်ဝှမ်းမှာဆက်လက်ကြီးထွားနေကြတာဖြစ်ပါတယ
်။တည်င်းအချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Citric Friendly ဖြစ်ပါတယ်။View American သံညက်ဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ2425 3050နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့မြန်မာပြည်သူပြည်သားတွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပြီးလိုအင်စင်တာတွေပြည့်ဝကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.